Welcome to the Voice of America in Burmese.
Mingla ni de sa ma thona shin ni pyo shwin nan ja ba de kya. Pyu American tan ye 2018 khu ne December 9 ye taning nwe ni ma nat khin season ni go American mi daw su Washington DC myo daw ga ni line lu mi da 3048 do ga ni dai yai na sin nan de lo pyu ye Facebook san min na ga ba dai yai thon lwin pe ni ba de kya.ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူပြဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ပြင်သစ်နိုင်ငံပါရီမြို့ကဆန္ဒပြပွဲအခြေအနေတွေတည်ငြိမ်အောင်ထိ ंछ ုပ်လိုက်နိုင်ပြီလို့ပြည်ထောင်ဝန်ကြီးကပြောပါတယ်အင်ပီရိုဝန်ထမ်းအရာရှိချုပ်ဂျွန်ကယ်လီဟာဒီနေ့ကောင်မှာယာရုကအနားယူရမယ်လို့သမ္မတထရန့်ကပြောပါတယ်ကမ္ဘာညဉ့်ညဉ့်ရရှိဖို့စစ်လက်နက်တွေဖြတ်သိမ်းဖို့လို့အကြောင်းဖွင့်တော်ဤဒိုင်းလာမာကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမှအီတန်စင်နဲ့အတူတင်ပြပေးသွားမှာဟုတ
်ဟုတ်ပြပါခင်ဗျာကချင်ပြည်နယ်ကအမျိုးသမီးနဲ့မိန်းကလေးငယ်တွေပြည်ထောင်နိုင်ငံထဲမှာဇနီးမယားအဖြစ်အတင်းအကျပ်လက်ထပ်ခံရတဲ့အခြေအနေရှိကြောင်းအစိုးရခန်းစာထွက်ပေါ်လာပါတယ
် It's the ongoing conflict and lack of nationality documents in Kachin State and Northern Shan State if we could address that
ဒီကြောင်းနဲ့လူထိုင်းနိုင်ငံမှာရွှေပြောင်းအလို့သမားတွေအစုလိုက်အဖမ်းဆီးခံရတဲ့အကြောင်းနဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုရင်ဆုံးတော့တနင်္ဂနွေနေ့မနေ့ကနောက်ဆုံးရနိုင်ငံကသတင်းတွေကိုကိုစောဝင်းနိုင်နဲ့မအီတန့်စင်တို့ပြောပြပေးပါဦးဗျာ
ပြင်သစ်နိုင်ငံမှာဖြစ်ပေါ်နေတဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေမှာစီမဲ့ကမ်းမဲ့ဖြစ်ပေါ်နေတာကြောင့်တာဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့ပြောဆိုနေကြတဲ့ကြားကပဲအခြေအနေတွေကိုတည်ငြိမ်အောင်ထိန်းချုပ်လိုက်နိုင်ပြီဖြစ်ကြောင်းပြည်ထောင်ဝန်ကြီးခရစ္စတိုဖာကတ်စတနေကစနေနေ့မှာပြောကြားလိုက်ပါတယ်ပါရီမြို့ကအထင်ကရရှောင်ဇယ်လီဇေးလမ်းမကြီးပေါ်မှာရောင်ပြန်အဝါရောင်အပေါ်အင်ဂျီဝတ်ဆင်ပြီးခြေတက်ဆန္ဒပြနေကြသူတွေကိုတန်ကြကကားရဲ့အကူအညီနဲ့ရဲတပ်ဖွဲ့ကမျက်ရည်ပုံနေနဲ့ပြစ်ခတ်ခဲ့ပါတယ်ဒီတင်နိုင်ငံအတွင်းလူနေမှုစရိတ်တွေမြင့်တက်လာနေတဲ့အပေါ်ခြေတက်ဆန္ဒပြနေကြတာပါမြို့တော်ပါရီမှာခြေတက်ဆန္ဒပြသူအင်အား1000လောက်ရှိမယ်လို့ပြည်ထောင်ဝန်ကြီးကတ်စတနဲကခန့်မှန်းလိုက်ပြီးဒီလူတွေဟာတနိုင်ငံလုံးအတိုင်းအတာနဲ့စနေနေ့ကဆန္ဒပြခဲ့တဲ့လူပေါင်း3,500ရဲ့တစိတ်တေတာဖြစ်တယ်လို့ဆိုပါတယ်ဆန္ဒပြသူ1000လောက်ကိုဖမ်းဆီးထိန်းသိမ်းလိုက်ပြီးရဲတပ်ဖွဲ့ဝင်18ဦးအပါအဝင်လူပေါင်း135ယောက်လောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းဝန်ကြီးကတ်စတနဲကပြောပါတယ်ဒီသတင်းပတ်၄ပတ်မြောက်အဖြစ်ဇက်တိုက်ဆန္ဒပြနေကြတဲ့အတွက် Eiffel Tower အပါအဝင်နိုင်ငံအတွင်းကကမ္ဘာလက်ခီးတယ်တွေအလာများတဲ့အထင်ကရနေရာတွေကိုအာဏာပိုင်တွေကပိတ်ပစ်လိုက်ပြီးထောင်ပေါင်းများစွာသောလုံခြုံရေးတပ်ဖွဲ့တွေကိုလည်းချထားပါတယ်
အင်မီရိုဝန်ထမ်းရာရှိချုပ်ဂျွန်ကယ်လီဒီနေ့ကောင်မှာရာထူးကနေပြီးတော့နှုတ်ထွက်မဲ့အကြောင်းဒီကိမှာသမ္မတထရန့်ကပြောဆိုလိုက်ပါတယ်2019ခုနှစ်ဇူလိုင်လကလေးကစပြီးတော့အင်မီရိုဝန်ထမ်းရာရှိချုပ်တာဝန်ယူခဲ့တဲ့ကယ်လီရဲ့နေရာမှာဘယ်သူ့ကိုအစားထုတ်မလဲဆိုတာကိုတော့ထရန့်ကချက်ချင်းပြောဆိုခြင်းမရှိသေးပါဘူးဒါပေမဲ့နောက်တစ်ရက်နဲ့အတွင်းမှာတော့အစားထုတ်မဲ့သူကိုကြီးညာမဲ့အကြောင်းသမ္မတထရန့်ကပြောဆိုလိုက်ပါတယ်ဖီလာဒယ်ဖီးယားမြို့ကကြီးတက်ရေးတက်အမေရိကန်ဘောလုံးကစားပွဲကိုတွားကြည့်ဖို့မထွက်ခွာခင်ပါပဲ။တမတ်ထရမ့်ကအင်ပီရိုမှာဇနီးအောင်တွေကိုခုလိုကြီးညာခဲ့တာဖြစ်ပါတယ်။ကယ်လီကတော်တဲ့သူအဖြစ်တမတ်ထရမ့်ကချီးကျူးခဲ့ပါတယ်။ချင်ဂျွင်လော့ကျရဲ့အောက်လွှတ်တော်မှာဒီမိုကရက်တွေထိန်းချုပ်တဲ့အခါထရမ့်အနေနဲ့အင်ဆိုင်ရမဲ့စိန်ခေါ်မှုတွေကိုကြိုးပြီးတော့ပြင်ဆင်တဲ့အနေနဲ့ရာထူးနေရာတွေကိုထောက်မှရွှေ့ပြောင်းနေရတယ်ဖြစ်ပါတယ်။လာမယ့်2020တမတ်ရွေးကောက်ပွဲကျရင်သူပြန်ရွေးခံရဖို့အစည်းအဝေးအတွက်လည်းထရမ့်ကဆောင်ရွက်နေတာဖြစ်ပါတယ်။
လက်ရှိပူတွဲစီဦးစီးချုပ်များရဲ့ဥက္ကဋ္ဌမရိန်တပ်ဗိုလ်ချုပ်ကြီးဂျိုးဆက်ဒမ်ဖို့ရဲ့နေရာမှာကြီးတပ်ဗိုလ်ချုပ်ကြီးမတ်မီလီကိုအစာထုတ်ခန့်အပ်သွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအတည်ပြုပြောကြားလိုက်ပါတယ်။ဒီထုချုံပြောင်မြောက်တဲ့ပုဂ္ဂိုလ်တို့ရဲ့တိုင်းပြည်ပေါ်တာဝန်ထမ်းဆောင်မှုတွေအပေါ်သူ့အနေနဲ့ကျေးဇူးတင်ကြောင်းနဲ့ရာထူးအပြောင်းလဲကိုဘယ်နေ့မှလုပ်ဆောင်မယ်ဆိုတာတော့မဆုံးဖြတ်ရသေးကြောင်းစနေနေ့မနေ့အစောပိုင်းမှာသမ္မတထရမ့်က Twitter လူမှုကွန်ကတဆင့်ရေးသားခဲ့တာပါ။ဗိုလ်ချုပ်ကြီးမီလီဟာတိုက်ပွဲအတွေ့အကြုံရင့်ကျက်တဲ့စစ်တပ်ခေါင်းဆောင်တဦးဖြစ်တဲ့အပြင်လက်ရှိမှာလည်းကြီးတပ်ဦးစီးချုပ်အဖြစ်2015ခုနှစ်ကတည်းကတာဝန်ထမ်းဆောင်နေသူဖြစ်ပါတယ်။အီရန်နဲ့အာဖဂန်နိုင်ငံတွေကတိုက်ပွဲတွေမှာတာဝန်ထမ်းဆောင်ခဲ့ပူးတဲ့ဗိုလ်ချုပ်ကြီးမိုင်လီကိုပူတွဲစီဦးစီးချုပ်များရဲ့ဥက္ကဋ္ဌအဖြစ်တာဝန်ပေးအပ်ရေးအတွက်အမေရိကန်အထက်လွှတ်တော်ကအတည်ပြုပေးရမှာဖြစ်ပါတယ်။ရေတပ်ဗိုလ်ချုပ်ကြီးဒေးဗစ်ဂိုးဖိုင်းဟာလည်းဒီရာထူးကိုခန့်အပ်ခံရမယ်ဆိုပြီးတစ်ပြေးနေတဲ့အထက်မှာပါဝင်ကြောင်းပင်တဂွန်စစ်ဌာနချုပ်အရာရှိတွေကပြောပါတယ်။ဒါပေမဲ့ဗိုလ်ချုပ်ကြီးမိုင်လီကတော့သမ္မတထရမ့်နဲ့ဆက်ဆံရေးကောင်းမွန်တယ်လို့ဆိုပါတယ်။သမ္မတထရမ့်ကအခုလိုကြေညာလိုက်တဲ့ကိစ္စကိုသူတို့အနေနဲ့သိရှိကြောင်းဗိုလ်ချုပ်ကြီးမတ်မန်လီအပေါ်သမ္မတကယုံကြည်မှုရှိတယ်လို့သူတို့ကလည်းယုံကြည်မှုအပြည့်အဝရှိပါကြောင်းပင်တဂွန်ပြောခွင့်ရဒုတိယဗိုလ်ချုပ်ကြီးမိုက်အန်ဒူးစ်ကပြောပါတယ်။
ဟီမင်းနိုင်ငံရဲ့လူဦးရေ၃ဘုံနှစ်ဘုံဖြစ်တဲ့ဟီမင်းနိုင်ငံသားတန်း၂၀ဟာစစ်ပွဲကြောင့်စားနပ်ရိက္ခခက်ခဲနေရေးဆိုင်ရပါတယ်။ဟီမင်းနိုင်ငံပြည်ပခါကကမ္ဘာအစိုးရအဆုံးလူသားချင်းစာနာမှုဆိုင်ရာအကြံတွေဖြစ်တဲ့အကြောင်းစနေနေ့မှာထုတ်ပြန်တဲ့ကုလသမဂ္ဂစားနပ်ရိက္ခနဲ့စိုက်ပျိုးရေးအဖွဲ့အစည်း UNICEF နဲ့ကဘာစားနေရခါအစီအစဉ်WFP တို့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။စားနေရခါဆိုင်ရာကာယူထားတဲ့စစ်တမ်းတစ်ခုအရဟီမင်းနိုင်ငံမှာအငတ်ဘေးဒဏ်ကျုံနေရတဲ့အကြောင်းတမ်းတစ်မသိအဖွဲ့ကြီးတွေကတုံးသက်သွားမှလည်းဖြစ်ပါတယ်။နိုင်ငံရဲ့လူဦးရေတန်း၂၀ဟာစားနေရခါမလုံလောက်မှုနဲ့ကြုံနေရပြီးတော့လူဦးရေ၅၅%ဆားစရာမရှိတဲ့ဖြစ်ကိုကြုံနေရတယ်ဆိုပြီးတော့စစ်တမ်းတွေရပြရတဲ့အကြောင ဒီကနေ့တိုင်းဆက်သွားရင်တော့ငတ်မမှုကြောင့်မျိုးဆက်တဲ့ကလေးငယ်တွေတည်ဆုံးပြီးတော့မျိုးဆက်ပြတ်သွားနိုင်တယ်ဆိုပြီးတော့တောင်းသူကပြောပါတယ်။စစ်ပွဲကြောင့်အဓိကဖြစ်ရတဲ့ငတ်ပေးဟာကုန်စည်နှုန်းအဆမတန်တက်သွားတာနဲ့အလုပ်လက်မဲ့နှုန်းများလာတာပဲကငတ်ပေးကိုပိုးပြီးတော့ဆွေးရလာစေခဲ့တာပါ။2019မတ်လကလုံးကရီမန်ဆွေးရကိုထောက်ခံတဲ့
UAE American Time မနေ့ဖက်ပြမှာပါသားအစီအစဉ်တွေကိုမနေ့
ဒီအမေရိကန်တန်ကတဲ့တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။နိုင်ငံတီးတီးကတိုက်အင်အားတွေဖျက်သိမ်းခြင်းဟာကမ္ဘာညီညာရေးအတွက်အဓိကတော့ချက်ဖြစ်တယ်လို့ဝေးရောက်တိဘက်ဘာသာရေးခေါင်းဆောင်ဖုန်တော်ကြီးဒလိုင်းလာမာကစနေနေ့မှာပြောကြားလိုက်ပါတယ်။စစ်အင်အားတွေဖျက်သိမ်းနေဆိုတဲ့နေရာမှာလဲနှစ်ဆင့်ရှိကြောင်းနဲ့အဲ့ဒါတွေကတော့စိတ်အတွင်းပိုင်းနဲ့အပြင်ပိုင်းဆိုင်ရာဆက်လ ီနဲ့အုပ်ချုပ်ရေးမှူးဟောင်းအန်အန်ဗိုရာဝါတက်ရောက်ခဲ့တာပါတိဘက်ဒေသကိုလွတ်လပ်ရေးပေးပါလို့သူ့အနေနဲ့တောင်းဆိုနေခြင်းမဟုတ်ပဲတိဘက်ယဉ်ကျေးမှုကိုအသေးမှပြုပြီးကိုယ်ပိုင်အုပ်ချုပ်ခွင့်ပေးဖို့တောင်းဆိုနေခြင်းဖြစ်ကြောင်းဖုန်တော်ကြီးဒလိုင်းလာမာကပြောပါတယ်တိဘက်ဒေသကိုတရုတ်တို့က1959ခုနှစ်မှာတင်ပိုက်စဉ်ကငြိမ်းချမ်းသောလွတ်မြောက်ရေးလို့တရုတ်တို့ကအမည်ပေးခဲ့တာပါတရုတ်ရဲ့နေချက်တင်ပိုက်မှုကိုစန့်ကျင်အောင်ကြွမှုမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ဒလိုင်းလာမာဟာသူ့ရဲ့နောက်လိုက်တင်တဲ့အတူအိန္ဒိယနိုင်ငံကို1959ခုနှစ်မတ်လမှာထွက်ပြေးတင်ဆောင်ခဲ့ပါတယ်
ဒီကနေ့ဟာ PP ဆိုင်ရာအာဂတိလိုက်စားမှုတိုက်ဖြစ်အနေနဲ့ဖြစ်ပါတယ်။အာဂတိလိုက်စားမှုကြောင့်ကမ္ဘာစီးပွားရေးကို20ဒေါ်လာတန်ပေါင်း 2.6 တန်နှင်းနာရတဲ့အကြောင်းကုလသမဂ္ဂကထုတ်ပြန်ထားပါတယ်။ဒေါ်လာတန်ပေါင်း 2.6 တန်ဆိုတဲ့ပမာဏကကမ္ဘာအတည်ငုံထုတ်လုပ်မှုရဲ့900ခန့်နှုန်းထက်ကျော်ပါတယ်။အာဂတိလိုက်စားမှုဟာအတိုင်းဝိုင်းအားလုံးရဲ့လူမှုစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေကိုဆုတ်ယုတ်စေတဲ့ပြင်းထန်တဲ့ရာဇဝတ်မှုမြောက်တဲ့အကြောင်းကုလသမဂ္ဂကပြောဆိုထားပါတယ်။တနည်းကိုလက်ငွေအနေနဲ့ဒေါ်လာတန်ပေါင်းတသက်နှင်းနာရတဲ့အကြောင်းစစ်တမ်းတွေကပေါ်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာဆိုရင်အများပြည်သူဝန်ဆောင်မှုလုပ်ငန်းတွေကိုရနိုင်ဖို့ကမ္ဘာလူဦးရေရဲ့၄ပုံတစ်ပုံကလက်ငွေပေးရတဲ့အကြောင်းကမ္ဘာအာဂတိလိုက်စားမှုတိုင်းထွာရေးအဖွဲ့ရဲ့စစ်တမ်းကပေါ်ပြထားပါတယ်။အမေရိကန်အနေနဲ့လည်းဒီကနေ့မှာကြာရောက်တဲ့အာဂတိလိုက်စားမှုတိုက်ဖြတ်ရေးနေ့အတွက်နိုင်ငံအားလုံးအနေနဲ့အာဂတိလိုက်စားမှုကုလလှုပ်ဆောင်ချက်တွေမှာပါဝင်တဲ့အပြင်အပြည်ပြည်ဆိုင်ရာအာဂတိလိုက်စားမှုတိုက်ဖြတ်ရေးတန်နေတဲ့ချမဲ့လှုပ်ဆောင်မှုလည်းတိုက်တွန်းခဲ့ပါတယ်။အာဂတိလိုက်စားမှုဟာရာဇဝတ်မှုနဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုအားပေးတဲ့အပြင်စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုနှောင့်နှေးစေပြီးတော့နိုင်ငံရဲ့ဥပဒေစိုးမိုးမှုနဲ့ဒီမိုကရေစီကိုလည်းများစွာထိခိုက်နိုင်တဲ့အကြောင်းတောက်ကြနေကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့အစီအခံစာမှာဖော်ပြထားပါတယ်။
ကမ္ဘာတဝန်းကဝင်ဝင်နေတဲ့တိုင်းပြည်တွေကနေပြပမှာသွားအလုပ်လုပ်ကြသူတွေကကိုယ်တိုင်ပြည်အသီးသီးကိုပြန်ပို့တဲ့ငွေပမာဏဟာ2018ခုနှစ်အတွင်းသိသိသာသာတိုးမြင့်လာတယ်လို့ကမ္ဘာပိုင်ရဲ့ရွှေပြောင်းနေထိုင်မှုနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာအစီအခံစာမှာဖော်ပြထားပါတယ်။ဖွံ့ဖြိုးစနိုင်ငံတွေကိုပြန်ပို့တဲ့ငွေကြေးပမာဏဟာအမေရိကန်ဒေါ်လာ528ဘီလီယံနဲ့ညီမျှတဲ့ တစ်ဆယ်တသမာ800ခန့်နှုန်းအထိရှိခဲ့တယ်ဆိုတာမှတ်တမ်းနေရသိရှိရကြောင်းကမ္ဘာ့ဘဏ္ဍာစနေနေ့မှာထုတ်ပြန်တဲ့အချင်းခန်းစာမှာဖော်ပြပါတယ်။ကမ္ဘာ့လုံးတိုင်းတာနဲ့တိုင်းပြည်အသီးသီးကိုပြန်ပို့တဲ့ငွေကြေးပမာဏကတော့ဒေါ်လာ600ဘီလီယံနဲ့ညီမျှတဲ့တစ်ဆယ်တသမာ300ခန့်နှုန်းအထိရှိလာမယ်လို့ခန့်မှန်းထားပါတယ်။အိန္ဒိယနိုင်ငံကိုအခုနှစ်တွင်ပြန်ပို့တဲ့ငွေကြေးပမာ တယ်လို့ဆိုပါတယ်
။ပြည်ပဆိုင်ရာအာကတစခန်းအတွက်ကီလိုဂရမ်2500ကျော်လေးတဲ့အားလည်းရာဒီလက်ဆောင်ပစ္စည်းတွေကို SpaceX Dragon ကုန်တင်အာကတယင်ကအောင်မြင်စွာပို့ဆောင်ပေးလိုက်ပါပြီ။ဆက်သွယ်ရေးပြတ်တောက်မှုတွေကြောင့်ဒီပို့ဆောင်မှုနှောင့်နှင်းခဲ့ရပါသေးတယ်။မေဂန်ပြောင်စု Florida ပြည်နယ်အရှေ့တောင်ဘက် Cape Canaveral ကနေပြီးတော့လွှတ်တင်ပြီးတော့၃ရက်ကြာမှာတော့ Joe Biden စခန်းပေါ်ကို Dragon ရေရောက်သွားပြီးတော့ဒီလိုအောင်မြင်ရောက်နိုင်ဖို့နှစ်ကြိမ်ကြိုးပမ်းခဲ့ရတာပါ။အာဂါသစခန်းအတွက်ဆက်သွယ်ရေးကိုရက်တွေချိုးယွင်းမှုတွေဖြစ်ခဲ့တာကြောင့်ပထမအကြိမ်မအောင်မြင်ခဲ့တာဆိုပြီးတော့ American အာဂါသစူးစမ်းလေ့လာရေး Agency NASA ကနေပြီးတော့ပြောဆိုခဲ့ပါတယ
်။တင်ငွေနေမယ်ခင်ထိတန်းရောက်နိုင်ငံတကာသတင်းတွေကိုကုစော်ဝင်းနိုင်တဲ့မအီတန်းစင်တို့ပြောပြခဲ့ကြတာပါခင်ဗျာ။အခုတော့သတင်းဆောင်မနဲ့ပတ်စင်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်သွားပါမယ်။မြန်မာနိုင်ငံကစီအီပတီပခကြုံရတဲ့ကချင်ပြည်နယ်ကအမျိုးသမီးနဲ့မိန်းကလေးငယ်တွေဟာအိန္ဒိချင်းတရုတ်နိုင်ငံထဲမှာဇနီးမယားအဖြစ်အတင်းကျပ်လက်ထပ်ခိုင်းတာတွေရှိနေတဲ့အကြောင်းအမေရိကန်ပြည်ထောင်စုကသူရည်သနာလေ့လာချက်အစ်စ်တစ်ခုကဖော်ပြလိုက်ပါတယ်။ဒီပြဿနာကိုဖြေရှင်းဖို့ဒေတာတွေမှာညဉ့်ဉန်းရေးဖွံ့ဖြိုးမှုတွေလိုအပ်နေကြောင်းအစိုးရခန်းစားကတိုက်တွန်းပါတယ်။ AFP သတင်းဆောင်မကိုအခြေခံပြီးကိုအောင်လင်ဦးကပြောပြမှာပါ။
American ပြည်သူ John Hopkins Bloomberg တက်သူလူလူချင်းမာရေးဌာနရဲ့သူတေသနာလေးလာချက်အရတရုတ်နိုင်ငံမှာဇနီးမယားဖြစ်အတင်းကျပ်ဗီဇခံရတဲ့မြန်မာနိုင်ငံကအမျိုးသမီးခန့်မှန်းရေး9500တိရှိကြောင်းဖော်ပြထားပါတယ်။ဒီနောက်ကလေးတယောက်သာယူဝင်ပြုတဲ့မူဝါဒချမှတ်ထားတဲ့တရုတ်နိုင်ငံမှာအမျိုးသားဥယျာဉ်ထဲအမျိုးသမီးဥယျာဉ်က33တန်းလောက်ယုံနေနေတဲ့အတွက်လိုအပ်ချက်ကိုဖြည့်ဆည်းဖို့ဒေသတွင်းကမြန်မာလာအိုကမ္ဘောဒီးယားတို့လိုနိုင်ငံတွေကချွတ်တဲ့သူအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုတရုတ်နိုင်ငံသားတွေကငွေပေးပေါင်းသင်းနေကြတာလို့လည်းစီရင်ခံစာပြုစုသူ W. Cotland Robinson ကပြောပါတယ်
The high male-female sex ratio imbalance. So there's roughly about 120 men per 100 women. So that means roughly 20% of the men don't have a partner.
ကျွန်မစူးစမ်းမညီများမှုကကြီးမားလွန်ပါတယ်။အကြမ်းမင်းပြောရမယ်ဆိုရင်အမျိုးသား120မှာအမျိုးသမီး100လောက်ပဲရှိနေတဲ့အတွက်ရေဘူးကအမျိုးသား20ရာခိုင်နှုန်းလောက်ကတွဲစရာမရှိဖြစ်နေပါတယ်။တရုတ်သတို့သမီးမရနိုင်သလိုဆင်းရဲပြီးအသက်လည်းကြီးကျယ်လက်မှလည်းနေတဲ့ဆိုရင်အခွင့်အလမ်းကပိုပြီးတော့တောင်နေပါတယ်။
စီအချက်တဲမှုပြစ်ကတ်တင်နဲ့စီပေးတံကတင်းရှောင်ကြရတဲ့မြန်မာနိုင်ငံကအမျိုးသမီးတွေအရဆိုရင်လေတရုတ်နိုင်ငံကအိမ်တောင်ဘက်ကိုရောက်ဖို့မလွယ်တဲ့သူတွေအတွက်အထူးကဈေးကွက်တစ်ခုလိုဖြစ်လာနေတာပ
ါ But we found under our estimation that several tens of thousands have returned over the last 5 years
ကျွန်တော်တို့ခန့်မှန်းကြရလွန်ခဲ့တဲ့9နှစ်အတွင်းပြန်လာကြသူရေတွက်ဟာထောင်ပေါင်းချီရှိနေပါတယ်ဒါကြောင့်လေနေဆက်ဖြတ်ကျော်ကူးတန်းနေတဲ့ရေတွက်ဟာအင်မတန်ကိုကြီးမားတယ်လို့ယူဆနိုင်ပါတယ်တနေ့တနေ့ကိုထောင်တောင်းချီရှိနေပြီးအများစုကလည်းအထောက်အထားမရှိကြပါဘူ
းလူမောင်ခိုးတွေပွဲစားတွေရဲ့ဆွဲဆောင်မှုတွေတစ်ခါတည်းမှာမိသားစုနဲ့ရွာလူကြီးတွေကအတင်းအကျပ်လက်ထပ်ခိုင်းတာတွေကြောင့်အမျိုးသမီးတွေရဲ့စမ်းသပ်မပါဘဲပေါင်းသင်းရတာတွေရှိနေတယ်လို့လည်းအစိုးရခန်းစားကဖော်ပြထားပါတယ်တန်နာဒီသားကအမျိုးသမီးတွေအနေနဲ့တရားဝင်အထောက်အထားမရှိကြတဲ့အတွက်ဥပဒေနဲ့အညီအကာအကွယ်မရနိုင်တဲ့အဖြစ်မျိုးနဲ့လည်းရင်ဆိုင်နေကြရတာပါဒီလိုထောင်ထောင်ချီရဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေရင်ဆိုင်နေရတဲ့ပြဿနာကိုဖြေရှင်းနိုင်မှုကတော့လက်နက်ကန်ပြစ်ခတ်တွေဆုံးသက်ဖို့နဲ့နိုင်ငံသားအခွင့်အရေးအကာအကွယ်ပေးနိုင်မှုလိုတယ်လို့လည်းအစိုးရခန်းစားပြုစုသူရောဘတ်ဆန်ကပြောပါတယ
် It's the ongoing conflict and lack of nationality documents in Kachin State and Northern Shan State
ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာပြစ်ခတ်တွေရှိနေတဲ့ဖြစ်ပြီးနိုင်ငံသားထောက်ထားဆောင်ရွက်စာတမ်းတွေလည်းပြည်ပစုံစုံမရှိကြပါဘူးပြဿနာကိုဖြေရှင်းဖို့ဆိုရင်တော့ဒီဒေသတွေမှာရင်းနှီးရအောင်လုပ်ပြီးမြန်မာနိုင်ငံသားတွေဖြစ်ကြတဲ့ဒေသခံတွေအတွက်မျိုးသားမပုံတွေနဲ့စနစ်ကျထုတ်ပေးပြီးတော့သူတို့အခွင့်အရေးကိုခံစား권ရအောင်လုပ်ဖို့လိုပါတယ
်တရုတ်နိုင်ငံကနေပြန်လာသူတွေနဲ့ထွက်ပြေးလာသူတွေအပြင်တရုတ်နိုင်ငံမှာရှိနေစေမြန်မာနိုင်ငံကအမျိုးသမီးတွေကိုစုံစမ်းမေးမြန်းပြုစုထားတဲ့စင်ခံစားရဲမှာတော့ အမျိုးသမီးတွေကိုအတင်းကျပ်တပ်သမီးယူခိုင်းတာတွေရှိကြောင်းလည်းဖော်ပြထားပါတယ်။စင်ခန်းစာအတွက်မင်းမြန်ခဲ့သူအမျိုးသမီးတူဟာဆိုရင်လည်းသုံးချိန်တိုင်တိုင်ဇနီးမယားဖြစ်ရောင်းစားခံခဲ့ရပြီးသုံးချိန်စလုံးမှာအတင်းအကျပ်ကလေးမွေးခံခဲ့တယ်လို့လည်းဆိုပါတယ်။တရုတ်နိုင်ငံသားတွေကိုဇနီးမယားဖြစ်ရောင်းစားခံရသူတွေထဲမှာတော့အသက်ငယ်လေးဈေးကောင်းရလေဖြစ်ပြီးအမေရိကန်ဒေါ်လာ1000ကနေ1000ခွဲလောက်ထိပေးရလေရှိတာကိုလည်းလေ့လာသူတွေတွေ့ရှိထားကြပါတယ်ခင်ဗျာ
။ကိုအောင်လင်းပြောပြသွားတာပါ။အခုလိုမျိုးကချင်မျိုးသမီးတွေဒီခြားနိုင်ငံတွေမှာအတင်းအကျပ်ဇနီးမယားအဖြစ်ဟလာအလုတ်ခံရတဲ့အချိန်မှာပဲထိုင်းနိုင်ငံထဲမှာတော့မြန်မာလူသမားတွေဖန်စီခံရပါတယ်ထိုင်းနိုင်ငံချွန်ဘူရီခဲပတရားမြို့တောင်ပိုင်းကနိုင်ငံသားအများဆုံးနေထိုင်တဲ့နေရာတွေကိုဒီဇင်ဘာ9ရက်နေ့ကထိုင်းရဲနဲ့လာဝကကဝင်ရောက်ဖန်စီရမှာမြန်မာလာအိုကမ်ဘောဒီးယားနိုင်ငံသား60နီးပါးဖန်ခံရပါတယ်အချိန်လေးအကျိုးကြောင့်ကိုတော့မအေးမှရှင်းပြပါအောင်ဗျာ
ဖန်စီခံရသူတွေကတော့အလုတ်လုတ်ခွင့်ပါမစ်လုပ်ရမယ့်နေရာနဲ့အလုတ်ကင်လွဲနေကြသူတွေဖြစ်တယ်ဆိုပြီးထိုင်းအနာပိုင်းတွေကပြောဆိုပြီးအထောက်အထားမရှိဗီဇာပတ်တန်းတော်လွန်တာတွေလည်းပါဝင်တာပါတရားမဝင်ခိုးဝင်လာသူတွေကိုတော့သူတို့တွေကိုဘယ်သူတွေကခေါ်လာတယ်ဆိုတာဆက်လက်စုံစမ်းစစ်ဆေးနေတယ်ဆိုပြီးထိုင်းအနာပိုင်းတွေကဆိုပါတယ်တရားမဝင်နိုင်ငံသားတွေဖမ်းဆီးခံရတာနဲ့ပတ်သက်လို့ရွှေပြောင်းလို့တမအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့အခုလိုပြောပါတယ
်ထိုင်းနိုင်ငံကိုရောက်လာကြတဲ့နိုင်ငံတကာအသီးသီးရောက်လာတဲ့ဟိုနိုင်ငံသားတွေကတချို့ကဟိုသိုးလေးပီတာနဲ့လာတယ်လာရင်လည်းစူးဝါးကြီးလေးပဲသူတို့ကိုအဲတရားမဝင်လောက်ကနေတာပေါ့ဟိုဘာတွေရောက်နေတာရောက်နေတယ်အဲ့လိုမျိုးလောက်ကနေရှိသလိုအချို့ကျလို့လည်းဟိုတပတ်တဲ့ဒိဋ္ဌတ်အပူဇာတက်တန်းကျော်လို့တော့ခိုးဖို့ပြင်းနေကြတာရှိတယ်အဲ့ဒါမျိုးတွေချက်ပြီးပေါ်ထုတ်နေတာပါအဲ့တော့ထိုင်းနိုင်ငံရဲ့ဟိုတက်တဲ့ကတော့ဥယျမူဝါဒအတိုင်းထိုင်းနိုင်ငံမှာဟိုစစ်တုံးလို့ဒီမှာဟိုဖြစ်ဖြစ်နိုင်ငံသားတွေရောဖြစ်ဖြစ်တရားမဝင်နေထိုင်မှုတွေလုံးဝကင်းစင်ပတ်ပြောင်းတော့လောက်ကနေဆိုတဲ့ဥဒိစ္စကိုဖော်ဆောင်နေရဖြစ်ပါတယ်ခင်ဗျာ
ပတရားမြို့ဟာနိုင်ငံသားသားခီးသွားတွေအများဆုံးအလဲပတ်လာတဲ့နေရာဖြစ်ပြီးအခုလိုမျိုးဒီဇင်ဘာလမှာဆိုရင်ကဘာလက်ခီးသွားတွေအများဆုံးလာရောက်အပန်းဖြေကြတဲ့နေရာလည်းဖြစ်ပါတယ်။အဲ့ဒီအချိန်မှာနိုင်ငံသားသားတွေအတွက်ဈေးရောင်းကြတဲ့ရွှေပြောင်းလုံသမားတွေလည်းအများကြီးရှိနေတာပါ။ဒီဇင်ဘာလ9ရက်နေ့ကတော့နိုင်ငံသားသားလုံသမားအများပြားနေထိုင်နေကြတဲ့အခန်းတွဲတွေကိုရဲနဲ့လာဝကအရာရှိတွေကဝင်ရောက်ဖမ်းဆီးကြရမှာမြန်မာလာအိုနဲ့ကမ္ဘောဒီးယားနိုင်ငံသား59ဦးဖမ်းဆီးခံခဲ့ရပါတယ်။ထိုင်းနိုင်ငံအနေနဲ့တရားမဝင်နိုင်ငံသားတွေကင်းစင်ရေးစီမံချက်နဲ့ဂျွန်လကနေစတင်ပြီးအဖမ်းဆီးတွေဇက်တိုက်လုပ်လာခဲ့တာဖြစ်ပါတယ်ရှင်
။ထိုင်းခြေဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ VOA အမေရိကန်တန်ကတနင်္ဂနွေနေ့မနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်။မနေ့6နိုင်ခွဲနောက်ပိုင်းမှာကျွန်တော်စနေညကထုတ်လွှင့်ခဲ့တဲ့ VOA ဒိုင်းအိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နှားဆင်ရဖို့ရှိပါတယ်။အခုတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ကိုတင်ဆက်ခြင်းပါတယ်။ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ဖြစ်ပါတယ်။ဒီတစ်ပတ်မှာတော့မြန်မာပြည်ရဲ့စီးပွားရေးနဲ့ငြိမ်းချမ်းရေးကိစ္စတွေမှာတရုတ်ပါဝင်မှုတိုးပွားလာပုံကိုဦးအောင်ခင်ကသုံးသပ်ပြီးတော့တင်ပြထားပါတယ်။
ပြည်ယူနိုင်ရင်းနှံတန်းဝေးပိုက်လိုက်အင်အားစကားထုတ်ရင်းနဲ့အခြားစီးပွားရေးလုပ်ငန်းတွေမှာတရုတ်အရင်းအမြစ်ဟာအများဆုံးဖြစ်နေပါတယ်တရုတ်မြန်မာစီးပွားရေးဈေးညံနဲ့ရန်ဝင်းလမ်းကြောင်းစီမံကိန်းတွေကိုအကောင့်ပေပေါ်တဲ့အခါတရုတ်ရဲ့ယင်းနီးမှုဟာပိုမိုများပြားလာပွေရှိပါတယ်တရုတ်အရင်းအမြစ်များတွေလေယူနန်မြန်မာနယ်စပ်ဒေသတည်ငြိမ်ရေးဟာလည်းတရုတ်အတွက်အရေးကြီးနေပြီဖြစ်ပါတယ်ဒါကြောင့်လည်းအပြစ်အခရပ်တည်းလက်မမထွက်ရသေးတဲ့နယ်စပ်အခြေစိုက်တိုင်းနာတပ်ဖွဲ့ကနဖွဲ့နေပြည်တော်မှာကျင်းပတဲ့ငြိမ်းချမ်းရေးညီလာက27ရာစုပင်လုံကိုတက်နိုင်အောင်တရုတ်ကကြားဝင်ဆောင်ရွက်ပေးပါတယ်။တွာလာရင်းနဲ့လုံခြုံရေးကိုတရုတ်ကတာဝန်ယူတဲ့အတွက်မြောက်ပိုင်းမဟာမိတ်အဖွဲ့ဟာကုမင်ကနေပြည်တော်ကိုအထူးလေရင်နဲ့တွာပါတယ်။ဝမိုင်းလာကိုကမြောက်ပိုင်းရှာကချင်းတာအင်းနဲ့ရခိုင်တပ်ပေါင်းနဲ့မဟာမိတ်အဖွဲ့တွေဇူလိုင်ညီလာကတက်နိုင်တာဟာတရုတ်ရဲ့တင်ရှားတဲ့စာရွက်ချက်တစ်ခုဖြစ်ပါတယ်။ဗမာအစိုးရနဲ့ရောနေသအခြေစိုက်တိုင်းရင်းသားလက်နက်ကိုင်နဲ့ရောဆက်ဆံရေးအဆင်ပြေဖို့တရုတ်ကအဓိကဦးစားပေးနေပုံရပါတယ်
။တမရဦးသိန်းစိန်လက်ထက်ကငင်းညာရေးဆွေးနွေးပွဲတွေမှာလေးလာသူအဆင့်လောက်မှပါဝင်ခဲ့တဲ့တရုတ်ဟာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေဆွေးနွေးပွဲတက်နိုင်အောင်ကူညီထောက်ပံ့သူဖြစ်လာတယ်။ငင်းညာရေးဖြစ်စဉ်မှာတရုတ်ပါဝင်မှုတပြေးပြေးကျယ်ပြန့်လာတာနဲ့အတူဩဇာအချိန်ဝါလဲတက်လာတယ်လို့ခန့်မှန်းကြပါတယ်။ဝါကိုကန့်မိုင်းလာစတဲ့တပ်ဖွဲ့တွေကိုရောအစိုးရတပ်ကိုရောလက်နက်ပစ္စည်းထောက်ပံ့နေတာတရုတ်ဖြစ်ပါတယ်။ညဉ့်ညံရင်ဖြစ်စဉ်မှာမြန်မာတရုတ်နဲ့တိုင်းသာလက်နက်ကင်တပ်ဖွဲ့စတဲ့အကျိုးစီးပွား၃ခုပါဝင်နေလို့ အပြင်လူကိုတရုတ်ကလက်မခံပါဘူး2013ရောက်မှကုလသမဂ္ဂကိုလေးလာသူအဖြစ်လက်ခံပါတယ်ကချင်ပဋိပက္ခနဲ့ပတ်သက်ပြီးတရုတ်သဘောထားဟာရှုပ်ထွေးလွန်းတယ်လို့ဝေဖန်ကြပါတယ
်ကချင်အရေးမှာနိုင်ငံခြားအဖွဲ့အစည်းတွေပါဝင်ပတ်သက်လာမှာကိုတရုတ်ကအလွန်စိုးရိမ်နေပုံရပါတယ်ဒီဒုက္ခတွေကိုကူညီဆောင်ရှောက်တဲ့ကုလသမဂ္ဂနဲ့အပြည်ပြည်ဆိုင်ရာအဖွဲ့အစည်းမြန်မာယူနန်နေစားအထိလာခွင့်မပြုဘူးမြန်မာအာဏာပိုင်နဲ့တိုင်းမှာတပ်ဖွဲ့တွေကိုတရုတ်ကတိုက်တွန်းထားကြောင်းလွန်ခဲ့တဲ့ဩဂုတ်လထုတ် 45 rights အဖွဲ့ရဲ့စာရမ်းမှာဖော်ပြပါတယ်စစ်ဘေးဒုက္ခတွေကချင်းအရတားတသိန်းကျော်ကိုလူသားချင်းသာနာထောက်ထားတဲ့အကူအညီမပေးနိုင်အောင်ဟန်တားသူတွေဟာဗမာအစိုးရတပ်ဗမာအစိုးရနဲ့တရုတ်အာဏာပိုင်ဖြစ်တယ်လို့ဆိုပါတယ်အစိုးရထိန်းချုပ်တဲ့ဒေသကဒုက္ခတွေစခန်းကိုတွားရောက်ကူညီဖို့ကေဇေးအဖွဲ့တွေကတနည်းအတွင်းအချိန်900ကျော်လျှောက်ထားပြီးမြင်900ခန့်လုံးသာခွင့်ပြုပါတယ်တဲ့
ကေဇေးလုပ်ငန်းကိုတရုတ်နယ်စပ်မှာအတိအမှန်မပြုတ်တဲ့အတွက် KIA ထိန်းချုပ်တဲ့ဒေသကိုတရုတ်ဘက်ကတဆင့်တွားရင်အချိန်မရွေးအဖမ်းခံနိုင်ရတယ်လို့ဆိုပါတယ်ပချင်ဒုက္ခတွေနဲ့ပတ်သက်လာရင်မြန်မာနဲ့တရုတ်သဘောထားချင်းတူတယ်လို့ကချင်ကယ်ဆယ်ရေးအဖွဲ့ကယူဆပါတယ်။ KIO ကချင်လူမျိုးရေးအဖွဲ့ရဲ့ဌာနချုပ်ဟာတရုတ်မြန်မာနယ်စပ်ပေါ်ကလိုင်ဇာမြို့မှာအခြေစိုက်ပါတယ်။လိုင်ဇာမြို့တော်ဟာတရုတ်ပြည်ဖြစ်ပြီးယူနန်မှာကချင်ကိုဂျင်းဖော်လို့ခေါ်ပါတယ်။ဒါကြောင့်တရုတ်အစိုးရကန်တွယ်ရခက်ခဲတဲ့ပြဿနာတွေထဲမှာကချင်ကိစ္စဟာရှေ့တန်းကပါဝင်နေပါတယ်။တယန်ဇာတထုတ်ယူမှုကြောင့်ချမ်းသာလာတဲ့ယူနန်သားတွေဟာကချင်ပြည်နယ်တစ်ခုလုံးဗမာအစိုးရတက်လက်အောက်ရောက်သွားမှာကိုမလိုလားကြောင်းသိရပါတယ
်။ဒါပေမဲ့ကချင်ပြည်နယ်မတီမငိမ့်ဖြစ်နေရင်တရုတ်အစိုးရစီးပွားရေးဇင်းကြံစီမံကိန်းကိုအကောင့်ထဲဖော်ရမှာအခက်အခဲအများကြီးတွေ့နိုင်ပါတယ်။မြန်မာအစိုးရရောကချင်ကောင်းဆောင်ပိုင်းကိုရောအစဉ်ပြေအောင်ဆက်ဆံပြီးမိမိအကျိုးစီးပွားပြင့်တင်ဖို့တရုတ်အစိုးရရည်ရွယ်နေပုံရပါတယ်။ဒါကြောင့်တရုတ်အဖွဲ့ကတော့တပြည်လုံးအပြည့်အခက်ရဆဲရေးမလိုပါဘူး။အရင်ဆုံးနှစ်ဦးနှစ်ဖက်အပြည့်အခက်ရက်ဆဲနိုင်ရင်လုံလောက်ပြီးလို့ယူဆပုံရပါတယ်။မြောက်ပိုင်းမဟာမိတ်ဟာတရုတ်အာမခံခြင်းနဲ့အပြည့်အခက်ရက်ဆဲနိုင်မလားဆိုတာစောင့်ကြည့်ရပါလိမ့်မယ်။ရောင်းဝင်းလမ်းကြောင်းနဲ့နိုင်ငံစီးပွားရေးဇင်းရံအတွက်အခြေခံအဆောက်အအုံတည်ဆောက်ဖို့မြန်မာပြည်မြောက်ပိုင်းမှာပြည်ငင်းအေးချမ်းဖို့လိုပါတယ်။ဒါကြောင့်လည်းငင်းချမ်းရေးစီးပွားရေးတွေမှာကျင်းပနိုင်အောင်တရုတ်ကထောက်ခံအားပေးနေတာဖြစ်ပါတယ်။ဒီတော့အတွင်းလုံဆရာရှိတာကိုဆက်လုပ်ဖို့သာတရုတ်ကအာရုံစိုက်နေပုံရပါတယ်။မူဆယ်မန္တလေးအမြန်ရခိုင်လမ်းဖောက်ဖို့အတွက်လေးတားကြီးလုပ်ဖို့မြန်မာတရုတ်အစိုးရအောက်တိုဘာလကသဘောတူလိုက်တာကိုကြည့်ရင်တရုတ်ဟာတစ်ခုပြီးတစ်ခုမလုပ်ပဲအားလုံးကိုတပြိုင်တည်းလုပ်ဖို့ကြိုးပမ်းနေတာသိရှားပါလိမ့်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်။ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုအခုတော့ဒေါ်လာလာတန်းကပို့ချမှာဖြစ်ပါတယ
်ဒီသတင်းပါ English American Style Ganda မှာမြန်မာသတင်းလောကမှာတုံ့နှုံနေတဲ့ idiom အသုံးချို့ကိုတင်ပြပေးမှာမို့ပထမဆုံးတင်ပြပေးမယ် idiom အသုံးကတော့
an olive branch
ဖြစ်ပါတယ်ဆာလုံပေါင်းက ann တကူOLIVE olive BRANCH and olive branch ကတန်လွင်ပြင်အခဲလိုလုံးကောက်ဒီပေရပါတယ်ရှေးခရစ်ခေတ်တုန်းကတန်လွင်ကဲ့နဲ့လုပ်တဲ့ပန်းကုံကိုခေါင်းပေါ်မှာသရဖူဖြစ်အမျိုးသမီးတွေဆောင်းနေရှိသလိုအိုလံပစ်အကစားပွဲတွေမှာအနိုင်ရသူတွေကိုစုချီးမြှင့်တဲ့အခါမှာတန်လွင်ကဲ့နဲ့လှုပ်ထားတဲ့သရဖူကိုစုချီးမြှင့်နေရှိပါတယ်တန်လွင်ကဲ့ကိုရောမအင်ပါယာခင်မာတော့ငင်းချင်ရီကန်းလန်းတဲ့တင်ကြီးတဖြစ်သုံးလာခဲ့ပါလေဂျိုးပြူတကောင်ကတန်လွင်ကက်ကိုခြိထားတဲ့တင်ကြီးတကတော့ရှေးဥခရိယနုပညာကနေဆင်းသက်လာပြီးဆက်ရှိရာစုဗြိတိန်နဲ့အမေရိကန်တို့မှာတော့ဒါကိုငင်းချင်ရီတင်ကြီးတဖြစ်အသုံးပြုလာပါလေဒါကြောင့် an olive branch ရဲ့ idiom အဓိပ္ပာယ်ကငင်းချင်ရီညလုံးမုန်းထမှုစိတ်တွေကိုပြင်းငင်းရီမနှိမ့်မြို့မှုမချေနှမှုကိုဘေးဖယ်ထားပြီးပြန်လေရင်ကြားစီရေကိုကန်လန်တာအတိတ်ကအာဂါဒတွေကိုတင်ပုံးချီတာဖြစ်ပါတယ်ဒီအုံကိုနိုဗင်ဘာ30ရက်နေ့ကကွယ်လွန်ခဲ့တဲ့အမေရိကန်ရဲ့40ဦးမြောက်သမ္မတ George H.W. Bush တွေဝါရှင်တန် DC ရှိခရီးယံဘုရားကျောင်းတော်မှာကျင်းပခဲ့တဲ့နိုင်ငံတော်ဇာပနာအခမ်းအနားကိုလက်ရှိသမ္မတ Donald Trump တက်ရောက်ဖို့ကွယ်လွန်သူသမ္မတရဲ့ကျန်ရည်သူမိသားစုကဖိတ်ကြားခဲ့တဲ့အတွက် Washington Post သင်းစာကြီးက A final journey to DC marked by an olive branch DC ကိုနောက်ဆုံးသွားတဲ့ခီးကိုချစ်ချည်ရေးကမ်းလှမ်းမှုနဲ့အထိတ်မှပြုခဲ့တယ်လို့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်အကြောင်းကတော့သမ္မတထရမ့်ရဲ့လှုပ်ဆောင်ချက်တွေကိုသမ္မတဘုရှ်မိသားစုကမနစ်သက်ခဲ့လို့ခတ်ခွာခွာနေကြပြီးမယ်လေသူ့ရဲ့နောက်ဆုံးခီးပစ်တဲ့နိုင်ငံတော်ဇာပနအခမ်းအနားကိုတော့ကြည်အေးမှုနဲ့သမ္မတထရမ့်ကိုဖိတ်ကြားခဲ့လို့ဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
The government held out an olive branch to armed groups and agreed to hold ceasefire talks
အစိုးရကလက်နက်ကိုင်တပ်ဖွဲ့တွေကိုငြင်းချင်ရေးကမ်းလှမ်းပြီးအပြစ်ရဆွေးနွေးဖို့သဘောတူခဲ့တယ်လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
The government held out an olive branch to armed groups and agreed to hold ceasefire talks.
ကုသလေကျင်းပြပေးမယ် idiom အသုံးကတော့
keep your cool.
ဖြစ်ပါတယ်စာလုံးပေါင်းက keep keep ကထားတာ your cool your cool ကသင်ရဲ့အေးဆေးမှုဖြစ်ပြီးစစုထွန်းရဲ့တိုက်ရိုက်အသေးပဲကသင်ရဲ့အေးဆေးမှုကိုဆက်ထိန်းထားပါဖြစ်ပါတယ် idiom ဆိုရဲ့တော့အသေးပဲကတော့အခက်အခဲပြဿနာတွေကိုစိတ်ကိုအေးအေးထားပြီးကင်တွေဖြေရှင်းတာဒေါသထွက်စရာဖြစ်တောင်မှတည်တည်ငြိမ်ငြိမ်အင်ဒီရရနဲ့ရင်ဆိုင်ဖြေရှင်းတာကိုဆိုလိုတာဖြစ်ပါတယ်ဒီတော့ကိုယ်လွန်သူသမ္မတဘုရှ်နဲ့ပတ်သက်လို့သူသမ္မတတက်တန်း1989နဲ့93ခုနှစ်အတွင်းစီအေခေကာလဆိုဗီယက်ယူနီယံကြီးပြိုကွဲမှုဗာလန်တိုင်းကြီးဖြိုချမှုကူဝိတ်ကိုအီရတ်အာနာရှင်ဆာရမ်ဟူစိန်ဝင်သိမ်းခဲ့လို့ညွန်ပေါင်းတပ်ဖွဲ့တွေစစ်စင်ရေးကိုဥဆောင်နိုင်ခဲ့မှုစသဖြင့်ကမ္ဘာနိုင်ငံရေးမြင့်ကွင်းတွေမှာအပြောင်းအလဲကြီးတွေကိုရင်ဆိုင်ရမှာသမ္မတဘုရှ်ကအေးစေးတည်ငြိမ်မှုရှိခဲ့တယ်ဆိုပြီးဝါရှင်တန်စတင်းစာကြီးကပဲ Bush kept his cool as the world caught fire ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီလိုနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John's comments were very insulting butMary managed to keep her cool.
John ပြောဆိုမှုတွေကတိတ်ကိုရိုင်းဆိုင်ခဲ့ပေမဲ့ Mary ကတော့အေးအေးဆေးဆေးအင်ဒီနဲ့တုံ့ပြန်နိုင်ခဲ့တယ်လို့ဒီပေရပါတယ်။ဥမာနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ John's comments were very insulting, but Mary managed to keep her cool.
ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
not off the table.
ဖြစ်ပါတယ်စာလုံးပေါင်းက NOT NOT OFF OFF NOT OFF ကအပေါ်မှာပဲရှိနေသေးတာဘေးမဖယ်ဖြစ်သေးတာအောက်ကိုမကျသေးတာဖြစ်ပြီး THE THE TABLE THE TABLE ကစပွဲဖြစ်ပါတယ်စစချင်းရဲ့တဲ့ရိုက်ဒီဘေးကစပွဲပေါ်ကဖယ်မပြစ်သေးတာဖြစ်ပါတယ် TABLE ကတော့ဒီနေရာမှာဆွေးနွေးပွဲကိုကိုစားပြုတဲ့အတွက်ဒီအတော့ရဲ့ idiom အသေးပဲကတော့ဆွေးနွေးမှုတွေမှာထည့်ပြီးစဉ်းစားပေးနိုင်မယ့်အခြေအနေရှိတာအလားအလာရှိတာကိုဆလိုပါတယ်။တနည်းတော့တခုခုကိုလှုပ်ပေးနိုင်မဲ့လမ်းကိုဖွင့်ထားတာဖြစ်ပါတယ်။ဒီအုံကိုသမ္မတထရမ့်ရဲ့ရွေးကောက်ပွဲမဲဆွဲစည်းရုံးရေးမန်နေဂျာဟောင်းပေါ်လ်မန်နဖော့ဒ်ကရုရှားအင်ချမ်ပီကိစ္စနဲ့ပတ်သက်လို့သူလိန်လည်ခဲ့တဲ့ဆိုတဲ့အကြောင်းဖြောင့်ကျေပေးခဲ့တဲ့အတွက်သူကိုအရေးယူဖို့အခြေအနေရှိရမှာသမ္မတထရမ့်ကသူ့ရဲ့လုပ်ပိုင်ခွင့်အရလူချင်းချမ်းသာခွင့်ပေးဖို့စဉ်းစားပေးနိုင်တယ်လို့ပြောခဲ့တဲ့အတွက်ကြောင့် Fox News ကထရမ့်မန်နဖော့ဒ် pardonNot off the table. ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီအတုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ The government said that no option on the peace deal was off the table.
ညီငယ်ကြီးရရှိဖို့နီလာမှန်သမျှကိုလက်ခံဆွေးနွေးဖို့လမ်းဖွင့်ထားတယ်လို့အစိုးရကပြောခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ။
The government said that no option on the peace deal was off the table.
ဒီတွင်ပါကျင်ပြခဲ့တဲ့ idiom အသုံးတွေကတော့
an olive branch, keep your cool, not off the table.
ဒီဖြစ်ကြပါတယ်။နောက်တွင်ပါကုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်ပြပေးဦးမှာမူစောင့်မျှော်နားဆင်ကြပါရှင
်။လလလာတန်စီစဉ်ပို့ချတဲ့ American Indian တို့အင်္ဂလိပ်သင်ခန်းစာကိုနားဆင်ခဲ့ရတာပါဒီလိုအင်္ဂလိပ်သင်ခန်းစာကို VOA မြန်မာပိုင်းကထုတ်လွှင့်တဲ့ရုပ်မြင်သံကြားအစီအစဉ်တွေမှာလည်းအပတ်စဉ်တင်ဆက်ပေးနေတာမျိုးစောင့်မျှော်ရှုစားနေပါတယ်
VOA မြန်မာပိုင်းရဲ့အတန်းလွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ရဲ့တင်းငွေနေမနေ့ကင်းအစီအစဉ်တွေကိုမနေ့9နာရီအထိလိုင်းနူမီတာ32 kHz 9335လိုင်းနူမီတာ40 kHz 9483ညလိုင်းနူမီတာ48 kHz 6153ညနဲ့လိုင်းလက်မီတာ190တို့ကပါတိုးချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ွယ်အတွင်းမှာတော့စနေညကဆွေးနွေးကြတဲ့ VOA တိုင်းရိုက်လေလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်မနက်ဖြန်ဒီဇင်ဘာ10ရက်နေ့ဟာနိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်ပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာလူ့အခွင့်အရေးပေါ်ဆောင်မှုတွေဘလောက်ထိခီးပေါက်နေပါပြီလဲဆိုတဲ့အပေါ်သုံးသပ်သူတွေနဲ့ဒီသောရရှင်ရဲ့အမြင်မျိုးမျိုးကိုကိုအောင်လွင်ဦးကအစီအစဉ်တင်ဆက်ဆွေးနွေးထားပါတယ
်။မင်္ဂလာပါခင်ဗျာ။ဒီနေ့တရက်လေးလိုက်စီစဉ်မှာတော့မြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါ။လာမယ့်တနင်္လာနေ့ဒီဇင်ဘာ10ရက်နေ့ဟာဆိုရင်နိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်သလိုလူ့အခွင့်အရေးညညာဇာတ်လမ်း290ပြည့်လည်းဖြစ်ပါတယ်။ဆိုတော့ဒီမိုကရေစီအတွင်းကူးပြောင်းမှုကြိုးပမ်းနေတဲ့အရသာအစိုးရလက်ထက်မြန်မာနိုင်ငံမှာလူ့အခွင့်အရေးကိုကာကွယ်ပေးနိုင်အောင်ဘလောက်ထိစွန့်ဆောင်နိုင်ခဲ့ပြီးပါပြီလဲ။နောက်ဒီမိုကရေစီထွန်းကားရေးမှာဘလို့လူတွေဘလို့အရာမျိုးတွေကဟန်တာဖြစ်နေပါလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်။ပြည်နယ်ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူတချို့လည်းလေလိုက်မှမှရောက်နေပါပြီ။ကျွန်တော်ပြည်နယ်ဆွေးနွေးဖို့အတွက်ကိုလူခွင့်ရရှိနေဖြစ်တဲ့ဦးသိန်းတန်းဦးနောက်ကြားမှဒန်းလူညီမကြီးကိုရက်ကဒါရိုက်တာမမေစပယ်ဖြူနောက်တင်းစားဆရာဦးတီယာသူတို့ဖိတ်ခေါ်ထားတာရှိပါတယ်။ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့အသုံးသက်ချက်တချို့ကိုအရင်ကြားချင်ပါတယ်။ဆိုတော့ဒီမမေစပယ်ဖြူပဲအရင်ဆွေးနွေးပြပါဦးခင်ဗျ။မြန်မာနိုင်ငံရဲ့ဒီလူခွင့်ရအစဉ်တန်းကလက်တလောသုံးသက်ကြည့်မယ်ဆိုရင်ဘယ်အဆင့်မှာရောက်နေရလို့သုံးသက်လို့ရမလဲ။ဟိုရှေ့ကိုတိုးနေလားနောက်ပြန်ဆုတ်နေလားရက်တက်နေသလားရေဦးရသုံးသက်ပြပါဦးခင်ဗျ။
ဟုတ်ကဲ့ကျမတို့ဒီလူခွေရေးနဲ့ပတ်သက်ပြီးတော့တိုင်းတာတဲ့ညောကလေးတွေတော့အများကြီးရှိပါတယ်ပေါ့နော်အဲ့တော့ဟိုဒါမဲ့လေသိတာမြင်တာလွယ်တဲ့ညောကလေးတွေရနေတယ်စပြီးကြောစီရအောင်ပေါ့နော်အထူးသဖြင့်တော့ဒီပတင်းမီဒီယာလှလက်ခွင့်နဲ့လှလက်စွာထုတ်ပေါ်ပြောဆိုခွင့်တွေဟာဒီအခြေခံလူခွေရေးထဲမှာကျမတို့ကအရေးကြီးတဲ့အချက်တွေဖြစ်ပါတယ်အဲ့တော့လူခွေရေးနဲ့အခြေအနေကိုကျမတို့သုံးသပ်တဲ့အခါမှာသုံးသပ်ရမယ့်အချက်တွေကတော့အများကြီးပေါ့ဒါပေမဲ့လည်းကျမကတော့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဒီသတင်းမီဒီယာလွတ်လပ်ခွင့်နဲ့တိုက်တာမယ်ဆိုရင်တော့ကျမတို့နိုင်ငံရဲ့အခုလက်ရှိအခြေအနေကအများကြီးပဲအနောက်ကိုပြန်ပြီးတော့ဆုတ်သွားတယ်လို့ပြောကြည့်ပါတယ်ပေါ့နော်ဟိုလောလောလတ်လတ်ကျမတို့ဒီငင်းကြမ်းရေးအတွက်အကြောလှရှားတဲ့သူတွေကိုကျမတို့ထောင်ခံရောငွေတန်ရောချမှတ်တဲ့ကိစ္စတွေပေါ့နော်မနေ့ကပဲကျမတို့ချမှတ်လိုက်တဲ့ကိစ္စတွေဆိုရင်ကြလူခွေရေးမြန်မာနိုင်ငံမှာရှိတဲ့လူခွေရေးအခြေအနေကိုမီးလောင်ဖိုးပြတဲ့အခြေအနေပါဒီလိုဟိုကကျဲစစ်ပေးဒုက္ခတွေတွေအတွက်ဟိုဘယ်လိုပြောမလဲငင်းကြမ်းစွာဆန္ဒထုတ်ဖော်တဲ့အရာတွေကိုကျမတို့ထောင်သွင်းအတင်းစတာတို့ဂံငွေချမှတ်တာတို့ပြီးတော့ဒီ right to information ပေါ့နော်ကျမတို့သတင်းအချက်အလက်ရယူခွင့်နဲ့ပတ်သက်ပြီးတော့လည်းအခုဒီသတင်းတော့ကိုဝါလုံးတို့ကိုကျော်စိုးဦးတို့အဖမ်းခံရတာအပြင်ကျမတို့ဒီFreedom House ရဲ့သမတ်ချက်ကိုကြည့်နေဆိုရင်လည်းကျမတို့မြန်မာနိုင်ငံကအများကြီးရဲ့အဆင့်မိတ်ကျသွားတာကိုတွေ့ရတယ်ပေါ့အဲ့တော့သူခွေရေလို့ပြောတော့အထူးတော့အများကြီးတော့ရှိပါတယ်ပေါ့နော်ဒါပေမဲ့ကျမရဲ့အမြင်ကျမရဲ့ရှုထောင့်အရာပြောရမယ်ဆိုတော့ကျမတို့ကရှေ့ကိုတိုးတက်မလာပဲနဲ့အနောက်ကိုပြန်ပြီးတော့ဆုတ်သွားတဲ့အပိုင်းမှာရှိတယ်လို့ကျမကဥပဒေမှာဆွေးနွေးချင်ပါတယ်
ဟုတ်ကဲ့မမေစမကြီးဆွေးနွေးတာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီလူခွေရှင်နေရဦးသိန်းတန်းဦးလည်းရှင်နေပါဆရာဦးသိန်းတန်းဦးခင်ဗျာကျွန်တော်တို့ဒီမြန်မာနိုင်ငံလူခွေအခြေအနေနဲ့ပတ်သက်လို့ရေဘူးရကျွန်တော်တို့သုံးသပ်ကြည့်မယ်ဆိုရင်အခြေအနေဟာရှေ့ကိုတိုးနေလားနောက်ပြန်ဆုတ်နေလားရပ်တန့်နေတဲ့အခြေအနေမျိုးလားဆရာသဘောထားပြောပါဦးခင်ဗျာ
ကျွန်တော်လည်းနောက်ပြန်ဆုတ်တယ်လို့ထင်တယ်ဗျဟိုအခုအခြေအနေတွေကလေ ဒီပတ်သက်ဒီတရင်လက်ခွန်းနဲ့ပတ်သက်တဲ့အပိုင်းလေးနောက်တစ်ခါဟိုဒီလွန်လန်စာထုတ်ပေါ်ဆန္ဒပြတဲ့ကိစ္စမျိုးတွေမှာလေးယူခါရတယ်နောက်ကျွန်တော်တို့ဒီ right and get နဲ့ပတ်သက်တဲ့ပတ်သက်ပြီးတော့လေသမားတွေရဲ့အခွင့်အရေးတွေ access information တို့ပတ်ပေါင်းစုံကြည့်ရင်တော့ကျွန်တော်တို့နောက်ပြန်ဆုံနေတဲ့အနေအထားလေးတွေကျွန်တော်တို့တွေ့ရတယ်တွေ့ရတော့အခုဒီဖြစ်နေတဲ့ဒီအစိုးရဖွဲ့ရဲ့အနေအထားရဲ့နောက်တစ်ဖက်ကသူတို့ကဟိုမဆက်ဆံရေးနဲ့ပတ်သက်လို့လုပ်တဲ့ကိစ္စမျိုးတွေဆိုရင်တစ်ဖက်ကိုဟိုကြည်နေရတော့အထူးသဖြင့်တော့ဒီရေးကြီးကကန်ပြီးတော့အဲ့ဒီလိုကိစ္စမျိုးတွေမှာဖိနှိပ်တဲ့အနေအထားမျိုးတွေဖြစ်တယ်။နောက်သတင်းသမားတွေပေါ်မှာလည်းပဲဟိုဝေဖန်ထောက်ပြတဲ့ကိစ္စမျိုးတွေမှာဆက်ဆက်တိမခံပါဘူးနော်။ဟိုအဲ့ဒါ11 media group ကသတင်းသမားတွေကသူတို့ကအမှန်မှသိချစ်တယ်ဒီလိုအပြောမခံဘဲနဲ့ဒီတော့ဒီဖိနှိပ်ချုပ်ချယ်ပြီးတော့အာဏာရှင်လမ်းကြောင်းလိုက်တဲ့အပြုအမူတွေတွေ့နေရတယ်။ဒါသမရာကြီးကဝင်ပြီးတော့ဆယ်ခဲ့လို့ပေါ့ဗျာ။အဲ့လိုပြောပြမှာရေပုံရဆိုရင်တော့ကျွန်တော်တို့ကနောက်ကိုစုပ်နေတယ်လို့ပြောရမှာပါ
ဟုတ်ကဲ့ဆရာဦးတင်တော်ဆွေးနွေးရကျေးဇူးပါနောက်ကျွန်တော်တင်စားဆရာဦးတရားသွေးလဲရှင်းနေပါတယ်ဆရာဦးတရားသွေးခင်ဗျာကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ရေဝီရတုံးတက်မယ်ဆိုရင်ကျွန်တော်တို့ကဟိုရှေ့တိုးနေလားနောက်ပြန်ဆုပ်နေလားတန့်နေတဲ့အခြေအနေမျိုးမှာရှိနေလားရှေ့ရဆွေးနွေးသွားတဲ့ပုံကုတ်နှုတ်ဦးစလုံးကတော့နောက်ဆုပ်နေတဲ့အခြေအနေတွေကိုပို့တွေ့ရတယ်ဆိုရင်အမြင်တွေကိုပြောတော့ပါရဲ့ဦးတရားသွေ
းဟုတ်ကဲ့ကျွန်တော်အမြင်ပြောရတော့အချိန်နဲ့တော်တော်ရှုပ်ထွေးတယ်ဟိုနောက်ဆုံးနေရလို့တော့ကျွန်တော်မခံစားမိဘူးဒါပေမဲ့အချိန်ပြင်းနောက်ကိုပြန်ရောက်သွားနိုင်တဲ့အချိန်လေးလို့ကျွန်တော်ခံစားမိပါတယ်အဓိကပြဿနာတော့ဘာဖြစ်လဲဆိုတော့ဒါလူတွေကအခုကျတော့မှကိုယ်ခွင့်ရေးကိုသိလာတဲ့လူတွေကများလာတယ်ဗောနော်သို့တော်လည်းပဲတရားခွင့်ရေးကိုမသိဘူးကိုယ်ခွင့်ရေးတော့အရင်ကတော့ကျွန်တော်တို့လူခွင့်ရေးနဲ့ပတ်သက်လာရင်ကိုယ်ခွင့်ရေးကိုဘာမှလည်းမသိဘူးနောက်တစ်ခါကိုယ်ခွင့်ရေးကိုငင်းတယ်ခံရတာရှိရလက်တူရှုခံရရှိတယ်နောက်တစ်ခါအဲ့ဒီလိုဖြစ်မှမသိဖြစ်ခဲ့တဲ့ကာလတွေရှိခဲ့တာပေါ့နော်အဲ့တော့အဲ့ဒီအချိန်ကာလတွေလည်းကျွန်တော်တို့ခုရှင်းကြည့်မယ်ဆိုလို့ရှိလို့ဆိုတော့လူတွေကကိုယ်ခွင့်ရကိုသိလာတယ်သိလာတယ်မကောက်ပိုလဲပိုလဲလိုချင်လာတာပေါ့နော်အဲ့တော့အချိန်တည်းမှာပဲကျွန်တော်ဗာသတိထားမိလို့ဆိုတော့အခုအခွင့်ရကိုပိုသိလာပြီးတော့ဒီအခွင့်ရကိုဘောထဲမှာမထည့်တော့တဲ့ဟာမျိုးတွေကျွန်တော်တို့ဒီကာလမှာကျုံရတယ်ကြာအဲ့တော့ဟိုဟိုတော်တော်ကြာအခုကျွန်တော်လက်ချလိုက်တာတော့ကျွန်တော်တို့ဒီနိုင်ငံရေးဘက်မှာနောက်တစ်ခါကျွန်တော်သတင်းမီဒီယာဘက်မှာအခွင့်ရတွေအဲမရရှိရငင်းတဲ့ခံရတာဟိုနောက်တစ်ခါဟိုဟိုတကယ်အမျိုးသားလိုက်နေပဲလိုက်ပေါ့နော်ဟိုသက်သာမုံသက်သာနေမတူတော့ဘာဒီဆန္ဒပြခွင့်ကိုတော့မှကျွန်တော်တို့ဒီဒီဒီတိမင်းဆက်နဲ့ပတ်သက်လို့ရှိလို့ရှိလို့ရှိရင်ကျွန်တော်တို့ဒီအဲဆန္ဒပြတာအစားခက်ခဲတာဒီကျွန်တော်တို့ဒီခွင့်ပြုချက်ရဖို့ဒါမလွယ်တာတွေပေါ့နော်ဒါတွေကိုလုံခြုံရေးအကြောင်းကြားချက်ပဲဖြစ်နိုင်ငံရေးအကြောင်းကြားပြချက်ကြောင့်ပဲဖြစ်ဖြစ်နောက်တစ်ခါလူသားချင်းကြားသိအကြောင်းကြားချက်တွေဖြစ်ဖြစ်တန်တက်ခံရတာလေတကယ်လက်ပြီးမှရှိနေဖြစ်တယ်ဆိုတော့ဒီခြေနေတရားတော့ဆုံးယုတ်သွားတာဆက်ကိုကျွန်တော်အမြင်ပြောရရင်တော့ဟိုတော်တော်လေးကိုကျွန်တော်တို့ဒီအရင်ကာလလောက်ရှိကိုအချိန်မီးပြန်သွားနိုင်တဲ့အချိန်မီးပြန်လို့ပြောရမှာပေါ့နော်ပြင်းပြင်းဆုံးယုတ်လာဆိုတော့ကျွန်တော်တို့ဆုံးယုတ်တယ်လို့တော့မထင်ဘူးတော်တော်လေးကဒီအချိန်မီးဒီအချိန်မီးမထိန်သိမ်းနိုင်ရင်တော့ကျွန်တော်တို့က2000ပြည့်လောက်မှာကျွန်တော်တို့ဒီနိုင်ငံရေးအရာပေါ့အကြောင်းလေးတစ်ခုဖြစ်သွားရင်ကျွန်တော်တို့ကအရင်ကာလကိုတော့ပြန်ရောက်သွားနိုင်တဲ့အနေအထားမျိုးပေါ့နော်ဒုံးကလေးကျွန်တော်ဟိုဖြည်းဖြည်းချင်းတဲ့ဒုံးကလေးဆုတ်သွားမယ်လို့ကျွန်တော်ခံစားမိတယ်ပါဗျာ
ဟုတ်ကဲ့ဟိုအနေနဲ့ရှိနေတဲ့အချိန်မီးပေါ့လေဆိုတော့ကျွန်တော်ဒီဟိုဆွေးနွေးခွင့်နဲ့ပတ်သက်လို့ကျွန်တော်တို့ကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါတယ်။တူဦးကကျွန်တော်ဒီထိုင်းနိုင်ငံကိုတီးလည်မှုကကိုတီးလည်မှုဆွေးနွေးကျင်တာပဲဖြစ်ဖြစ်မင်းမြန်းကျင်တာပဲဖြစ်ဖြစ်ဆွေးနွေးမင်းမြန်းနိုင်ပါတယ်ခင်ဗျ
။ဟုတ်ကဲ့ခင်ဗျ။ကျွန်တော်အနေနဲ့ကတော့ဒီအစိုးရနဲ့စစ်တပ်တို့နော်ဒီမိုကရေစီလို့ပြောနေပြီမဲ့ဒီမိုကရေစီအဲ့တော့ကျွန်တော်တော့မမြင်ဘူးက။ဘာဖြစ်လို့လဲဆိုရင်တော့ဒီမိုကရေစီဆိုရင်တော့လူအခွင့်အရေးချိုးဖောက်ရှာမလို့ဘူးနော်။ကျွန်တော်တိုင်းဒေသတွေမှာတော့နေရာဝင်ယူတော့နော်စစ်တပ်တွေတင်ပို့နေတာလမ်းတရာပေါက်ပြီးတော့စစ်တပ်တွေတင်ပို့နေတာနော်နောက်ပြီးတော့လက်နက်ကြီးလက်နက်ငယ်တွေသူတို့တင်ပို့နေတာဒါနဲ့ပိတ်ပြီးတော့သူတို့အများကြီးတက်နေတာကျွန်တော်တွေ့ရတယ်မှာဒီတိကက်ဆဲတစ်ခစ်မှာနော် NCA တစ်ခစ်မှာသူတို့လောက်ဆောင်နေတာကျွန်တော်တွေ့ရတယ်ဒါကြောင့်မို့ဒီနောက်နောင်ဟုတ်နော်သူတို့ဆက်လက်ပြီးတော့နော်သူတို့ခွင့်ချိုးဖောက်ဖို့အများကြီးရှိနေတယ်ကျွန်တော်မြင်တယ
်ဟုတ်ကဲ့ကိုတိလည်းမှုဆွေးနွေးရခြေစူးပါအခုကျွန်တော်ဒီဆွေးနွေးပွဲကိုပဲဒီ Facebook ကနေပြီးတော့ဟိုတိုင်းရိုက်ကွန်မန့်ပေးနေတဲ့လူတွေလည်းရှိပါတယ်။တူကတော့တိုင်းရင်းသားနာမည်ပါပဲ။သူကတော့နော့ချဂေါ်လူဆိုတဲ့တယောက်ပါ။သူကတော့မြန်မာနိုင်ငံရဲ့လူခွင့်ရေးချင်းတွေနောက်ပြန်ဆုပ်နေတယ်။ကျွန်တော်တို့တိုင်းရင်းသားတွေအပေါ်မှာဒီဟိုအစိုးရနဲ့ဒီလက်နက်ကင်အင်အားစုတွေကဟိုနှိပ်ကိုကနိုင်ချင်းနေရာရှိပါတယ်ဆိုပြီးသူကမှတ်ချက်ပေးထားပါတယ်။နောက်ထပ်ကျွန်တော်တို့ဒီဆွေးနွေးပွဲကိုစာပေးပို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့လည်းရှိပါတယ်။အဲ့ထက်တူကတော့အရင်ဆုံးဒီအမေရိကန်ပြည်သူကမောင်တသနာပါ။ကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ။
ဒီမိုကရေစီထွန်းငါးရဲကိုအဓိကအဟံတာပြုနေသူတွေကတော့အမျိုးသားရေးကြီးကြော်တဲ့အနေနဲ့ကိုယ်တိုင်ရေးကိုယ်တိုင်ထောက်ခံပြီးအုပ်ချုပ်ရေးအာဏာတွေကိုဖဲ့ယူထားတဲ့စစ်ကောင်ဆောင်တွေနဲ့ဒေါ်လာရေးကြီးကြော်တဲ့အနေနဲ့ငြိမ်းချမ်းရေးကိုမုန်းတီးစိတ်လက်စားချီလိုစိတ်တွေသံသယစိတ်တွေမယုံကြည်မှုတွေနဲ့ရယူလိုစိတ်ပြင်းထန်နေတဲ့လူမျိုးစုလက်နက်ကိုင်ခေါင်းဆောင်တွေကြောင့်လို့ပဲယူဆမိပါတယ် တခါနိုင်ငံရေးပါတီတွေရဲ့အားနည်းချက်ကဒီမိုကရေစီအတွင်းကူးပြောင်းရေးအောင်မြင်ချောမွေးဖို့အစိုးရနဲ့ဘယ်လိုပူးပေါင်းဆောင်ရွက်ရင်ကောင်းမလဲဆိုတဲ့စဉ်းစားတွေးခေါ်အကြံပြုကြတာထက်မိမိတို့ပါတီအောင်နိုင်ရေးကိုသာပုံမှုအလေးထားဆောင်ရွက်နေတာတွေကလည်းအဟန္တာဖြစ်နေတယ်လို့ယူဆမိပါတယ်။အစိုးဆုံးကတော့အစိုးရအနေနဲ့ဒီမိုကရေစီရဲ့ကြောရုပ်ဖြစ်တဲ့တရားဥပဒေစိုးမိုးရေးနဲ့တရားစီရင်မှန်တိုင်းတဲမတ်တည်ငြိမ်အောင်လှုပ်လို့မရအောင်စစ်ကောင်းဆောင်တွေကပြည်ထောင်ရေးနဲ့တရားစီရင်မှန်တိုင်းကိုထိန်းချုပ်ထားခြင်းပါပဲ။အောက်ဆိုရေးအာဏာလည်းအပြေအဝမရှိဒီမိုကရေစီစနစ်ကိုအာမခံချက်ပေးထားတဲ့အခြေခံဥပဒေလည်းမရှိဥပဒေပြုခွင့်အခွင့်အရေးတွေလည်းအကန့်အသတ်တွေကြားတဲ့ကလွတ်လပ်စွာအသင်းအဖွဲ့တွေဖွဲ့စည်းခွင့်ရတာတွေဆွေးနွေးခွင့်ရတာတွေအစည်းတိုင်ကြားခွင့်မလိုတော့တဲ့ကိစ္စလွတ်လပ်စွာခီးသွားလာခွင့်ရရှိလာတဲ့ကိစ္စတွေပုံမှန်ငါးညပျောက်သွားတဲ့ကိစ္စတွေဟာထင်ရှားတဲ့လူခွင့်ရေးအကာအကွယ်ပေးရေးစွမ်းဆောင်ပေးနိုင်ခဲ့မှုတွေလို့ပဲယူဆမိပါတယ်
ဟုတ်ကဲ့ဒါတော့ဒီအမေရိကန်ပြည်ထောင်စုကမောင်ထသနာရဲ့ပေးစာပါဆက်စပ်ကကျွန်တော်တို့ဟိုလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံမှာနောက်ပြန်ဆုတ်တဲ့အခြေအနေတွေရှိတယ်ဆိုပြီးတောတာရှင်တွေကလည်းဆွေးနွေးချက်တွေတော်တော်များရှိပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဆက်စပ်ဒီမောင်ထသနာရဲ့ထောက်ပြချက်ထဲမှာဒီတိုးတက်မှုအပိုင်းတွေရှိတယ်ဆိုပြီးသူအမြင်ကိုသူပြောရတယ်လည်းရှိပါတယ်ဆိုတော့ဆရာဦးသိန်းဆန်းဦးခင်ဗျကျွန်တော်အနေနဲ့ဟိုလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့တိုးတက်မှုအပိုင်းတွေနဲ့ရောပြောနိုင်တဲ့ဟာမျိုးတွေမရှိပါဘူးလားဆရာ
ဟိုရှိအပိုင်းတွေရှိပါတယ်အပေါင်းတော်ကအချင်းကြီးတွေအချင်းကြီးကဒီလိုဆိုရဘူးဗျဒီလိုဆိုရဖြစ်တဲ့အခါကျတော့သူတို့ပေါင်နေကတော့ဒီကိုတက္ကနာကြောတာကိုမှန်တင်းသလားမှန်ပါတယ်သူတို့ပေါင်နေကတော့သူတို့ပြီးနေတဲ့အခွင့်အရေးတွေပြရတယ်ဗျဒါပေမဲ့ခုနလိုကိုဟာကိုခေါင်းတခြားကိုတခြားဖြစ်တဲ့အခါကျတော့စိတ်သွားတိုင်းကိုမပါနဲ့ဥပမာ1950ခုနှစ်ရေဝစီမံဟုဒီလိုအစ်တန်ဖောက်ပြန်တဲ့သူတွေမျိုးဖြတ်သိမ်းနိုင်ရအမှန်လေဗျငါဒီနိုင်ငံကြီးနားတွေကအဓိကအားဖြင့်ရည်စူးတဲ့အင်္ဂလိပ်ကသူ့ကိုဆန့်ကျင်တဲ့ဒါဒီနိုင်ငံသားတွေကိုကြည့်ကြည့်ဒီအရင်ဥပဒေလိုဟာမျိုးကိုဖျက်သိမ်းနိုင်တာမှန်တယ်။တို့ရတယ်ဘာတက်လာလဲအဲဒီ66ခါကြီးလိုတက်လာတယ်။ငါငါခါဝေးကိုအုပ်ချုပ်သူတွေကိုယ်တိုင်ကညီညီချိတ်ရသုံးတာတဲ့အမိသားတွေရှိနေရ။အဖြစ်နေတော့ဒုခွင့်ကြီးအနေနဲ့ပြောရရင်တော့ခုနကဒီကျွန်တော်တို့ဒီပြည်ရင်းကြီးညိုင်းနဲ့ပတ်သက်ရင်ပြည်ရင်းစစ်နဲ့ပတ်သက်ဆက်ဆက်ကြည့်မခံတဲ့နေသားမျိုးတွေ။ဒါပေမဲ့အစိုးရလည်းဒါတော့ကြည့်နေရတာပေါ့ဗျာ။နောက်တစ်ဖက်ကဟိုဒါမျိုးလုံးဝပြောမခံတာအာဒါမျိုးနဲ့ပတ်သက်လို့ဘယ်သူမှပြန်လို့ခွင့်မပေးတာဒါနဲ့လက်ခွင့်ဆူရမှာလည်းပဲဟိုဒုံညွှန်ကြီးအကြောင်းပြချက်နဲ့ပေါ့ဗျာဒါနဲ့ဟိုဒီဖိမိတ်ကြတွေကတော့ရှိနေတာအမှန်ပဲဗျာဟိုကျွန်တော်တို့အခြားကဏ္ဍတွေကပြောလို့ရပါတယ်ဇမားကြီးကိုပညာကြီးတို့တုတ်တက်တာတွေရှိပါတယ်ကျွန်တော်တို့ခေါင်းအီးအီးထားပြီးတော့ဒါတဲ့ဒုက္ခကြီးတွေပြောရင်ရတာပေါ့ဗျာတော့ဒီလိုပြောလို့ညနာဖမ်းမှာမကြောက်အောင်ဗျာဒါတော့ကိုယ်ဆုံးရဖြစ်တာတို့ရတယ်ခုနလိုဘယ်သူလားအပ်တဲ့အစိတ်ပိုင်းတွေရှိတယ်နောက်သူတို့ကဖိနှိပ်ချုပ်ချယ်မှုတွေလုပ်နေတယ်အဲ့တော့ဟိုအစိုးရရေလို့ပေါ့တိုင်းပြည်ရဲ့မျက်နှာအခြေအနေကတော့ကျွန်တော်တို့အကန့်အသတ်အဟန္တာတွေရှိနေတဲ့အတွက်နောက်ဆုတ်တယ်လို့ပဲကျွန်တော်တို့ပြောမှာပါ
ဟုတ်ကဲ့မမေစပယ်ပြီးသွားတော့ခင်ဗျကျွန်တော်ဆက်တော့ဒီမောင်တသနာရဲ့ပေးစာမှာတော့သူကတိုးတက်မှုတချို့ရှိနေတယ်ဆိုပြီးသူကထောက်ပြတာရှိတယ်ဆိုတော့ကျွန်တော်တို့ကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ဒီအရသာအစိုးရလက်ထက်မှာတိုးတက်တဲ့အပိုင်းတွေရှိတယ်ဆိုတာမျိုးပြောနိုင်တာရောဘာတွေများရှိမယ်လို့ယူဆလဲခင်ဗျ
ဟုတ်ကဲ့အဲ့တော့ကျမတို့ကအရာခတ်သိရောအစိုးမြင်နေရတော့မဟုတ်ဘူးပေါ့လေအဲ့တော့ဟိုတိုးတက်ပြောင်းလဲတာတွေလည်းရှိပါတယ်ကျမတို့လည်းအဲ့ဒါကိုတော့ထောက်ခံပါတယ်ပေါ့ဥပမာကျမတို့အရာခတ်လူမှုအဖွဲ့အစည်းတွေအနေနဲ့ပေါ့အထူးသဖြင့်ဒီအမျိုးသမီးခွင့်ရေးနဲ့အမျိုးသမီးများပေါ့အစမ်းထမ်းမှုလှုပ်ရှားမှုတွေကျမတို့လုပ်တဲ့အခါမှာအရင်အစိုးရလက်ထက်တွေတုံးကချက်ပေါ့နော်အရင်မြစ်တွေတုံးကချက်တော့ကျမတို့တွေအများကြီးပဲဒီတာဝန်ရှိတဲ့သူတွေရဲ့အားပေးထောက်ခံမှုတွေလိုက်လျောမှုတွေပေါ့နော်အဲ့ဒါတွေကျမတို့ပုံမရရှိလာတာလည်းရှိပါတယ်ပြီးတော့ဒီရပ်ထလူမှုဖက်စီတို့ပြောတဲ့အခါမှာလည်းကျမအမြင်ကတော့အကြောင်းအရာပေါ့မူတည်ရလို့ဖြစ်ပါတယ်နိုင်ငံရေးနဲ့သက်ဆိုင်တာနိုင်ငံရေးနဲ့သက်ဆိုင်တဲ့ကိစ္စတွေမှာဆိုပြီးပို့ပြီးတော့ဟိုဆက်ဆက်ကြည့်မခံဖြစ်ပြီးတော့ပေါ့နော်ဒါပေမဲ့လည်းတိတ်နိုင်ငံရေးနဲ့မနှီးနွယ်ဘူးလို့ယူဆတဲ့အကြောင်းအရာတွေဆိုရင်တော့လေဟိုသူတို့လိုက်လျောပေးနိုင်တဲ့အရာတွေလုတ်ပေးနိုင်တဲ့အရာတွေကိုတော့အရင်အစိုးရလက်ချက်ပေါ့အရင်နှစ်တွေဆက်တော့ပို့ပြီးတော့မှဟိုလိုက်လိုက်လျော်လျော်နဲ့ကုညီဆောင်ရွက်ပေးတာပဲစံပိုးပေးတာတွေတော့ရှိပါတယ်ဒါပေမဲ့လည်းကျမတို့ကဟိုရှစ်တလန်းတိုးရင်နောက်နှစ်လန်းဆုတ်တယ်လို့ဖြစ်တာပေါ့နော်အဲ့တော့ပြောကြတော့ရှိပါတယ်အဲဒီတီတီလူလူကညှော်လင့်ချက်ကစီးလို့နာဖို့ပေါ့နော်အဲ့တော့ဒါတွေအကုန်လုံးကဟိုနေချင်းညချင်းဖြစ်နိုင်ဘူးဆိုတာကိုကျမတို့နားလည်လက်ခံတော့냐လေတစ်ဖက်ကကြတော့အရင်တုန်းကမဖြစ်ခဲ့တဲ့အခြေအနေတွေမရခဲ့တဲ့လူတွေရဲ့အခြေခံအခွင့်အရေးတွေကိုစောင့်ကျင်းပေးနိုင်လိမ့်မယ်အစိုးရဖြစ်တယ်လို့ကျမတို့အားလုံးကယုံကြည်အားကိုးပြီးတော့ဟိုရွေးကောက်ပြီးနောက်ထပ်ကြတာကိုအဲ့ဒီခါကျတော့ဒီဟိုမျှော်လင့်ထားသလောက်မဖြစ်တာကိုတော့ကျမတို့က ဟိုတစ်ဖက်မှာလည်းဝေဖန်ထောက်ပြတယ်ဆိုတာမုန်းလို့တော့မဟုတ်ဘူးပေါ့လေအဲလိုအပ်ချက်တွေရှိနေသေးတာဒီချက်ပို့ပြီးတော့ဟိုကောင်းမွန်ကြောင်းနေအောင်လုံနိုင်ရဲ့သားနဲ့လုံသိရဲ့သားနဲ့မဖြစ်နေတာတွေကိုတော့ကျမတို့ကဟိုပြောရမှာပဲထောက်ပြရမှာပဲပေါ့နော်အဲ့တော့တိုးတက်ပြောင်းလဲမှုတွေကဟိုခြေကလန်းတိုးတယ်လို့ဆိုနိုင်ပေမဲ့လည်းတစ်ဖက်မှာအဲဒီလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နေတကယ်လွတ်လပ်ခွင့်နေတဲ့ပတ်သက်ပြီးတော့လယ်သမားတို့အလုပ်သမားတို့ကျမတို့အခြားဒီအမေယာတရားစတာနဲ့ပတ်သက်တဲ့အခွင့်အရေးတွေနဲ့ပတ်သက်ပြီးတော့ဆိုရင်တော့အဲဒီနာနာနေနေကိုက်တိုင်းချင်းမရှိတဲ့အတွက်ကျမတို့ကခြေကလန်းတိုးတိုင်းမမလန်းတော့ဖြစ်နေတယ်လို့ဖြစ်တယ်လို့လည်းကျမကလည်းအဲ့လိုပဲဖြစ်ချက်ပြောချင်ပါတယ
်ဟုတ်ကဲ့မမေစပါကြီးဆွေးနွေးရကျေးဇူးပါကျွန်တော်တို့ဒီမှာဆွေးနွေးဖို့ဒီ Facebook ကနောက်ထပ် match တခုလည်းတွေ့ပါရဲ့သူကတော့ Dokin Therapy ဆိုတဲ့ account ပါရှင်ပါသူကတော့ပြောင်းလဲပါတယ်အဟောင်းကိုပြုပြင်နေရတာတော့နည်းနည်းတော့ကြာတာပေါ့ဆိုပြီးသူက match ပေးပါတယ်နောက်ထပ်ကျွန်တော်တို့ဒီ Facebook comment တချို့လည်းရှိပါသေးတယ်မဆုံမဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဇောတူနန်းဆိုတဲ့ account ကတော့စားဖားတွေညညွတ်နေသည်များကာလပတ်လုံးလူခွေးဆိုတာရှိမှာမဟုတ်ပါဘူးတဲ့နောက်ကရှင်ရှေ့ကရှုပ်နေမှာပါပဲတဲ့မထွေးဆိုတဲ့အကောင့်ကတော့ပွေ့ပွေ့လင်းလင်းပြောမယ်ဆိုရင်ဒီမိုကရေစီထွန်းကားရေးကိုစစ်အာဏာရှင်လူတစုနဲ့အပေါင်းပါတွေကကိုကိုကျိုးကိုသာကြည့်ပြီးတော့အစိုးရဝါဒီတွေကအဟန့်အတားဖြစ်နေတာပါတဲ့ကိုကျော်နိုင်ဆိုတဲ့အကောင့်ကတော့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအဟန့်အတားဖြစ်နေတာကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပါတဲ့ဒါကိုဘယ်သူမှမပြင်နိုင်သေးပါဘူးတဲ့နောက်တစ်ခုစစ်တပ်ပါတဲ့တိုင်းပြည်ကိုပြက်စီးအောင်စစ်တပ်ကလုပ်နေတာပါတဲ့ဘာကြောင့်လဲဆိုတော့လူမျိုးသုံးတက်ဖြတ်မှုတွေနဲ့ ICC အထိရောက်အောင်လုပ်ခဲ့လို့ NND အစိုးရဘက်ကဘာမှလုပ်လို့မရဘူးဖြစ်နေပါတယ်တဲ့2008ကိုလည်းသူတို့မပြင်ရဲဘူးငြိမ်နေတယ်တဲ့ဒေါ်စုကလည်းစစ်တပ်ကိုမပြောရဲတော့ပြည်သူတွေကဘယ်သူကိုအားကိုးရမှာလဲဆိုတာပြောပါအောင်နဲ့ရှင့
်ဟုတ်ကဲ့ကျေးဇူးပါနောက်စာတစ်စောင်တော့ကျွန်တော်တို့ email နဲ့ပို့ထားတာပါဥတင်ငွေဆိုပြီးတော့ရတဆူကလက်ထက်မှာလည်းလူခွေကာဝယ်ပေးခြင်းနဲ့ပတ်သက်ပြီးတိတ်ပြီးထိအောင်ဆောင်ရွက်နေတာမရှိဘူးလို့ထင်မြင်ယူဆပါတယ်တဲ့ယူဆတဲ့အကြောင်းကအခြားဘာသာဝင်ရဲ့အခမ်းအနားတွေကိုလိုက်ပိတ်ပင်ပိတ်ပင်တဲ့သူတွေကိုလည်းအေးအေးယူမှုမရှိလွတ်လပ်စွာယုံကြည်ကိုယ်ခွင်ခွင့်ဆိုတဲ့လူခွေကာဝယ်မှုမရှိခြင်းတန်းသားဒေသအထူးသဖြင့်တိုက်ပွဲများဖြစ်နေတဲ့ဒေသတွေမှာလည်းလူခွေချုပ်ဖောက်မှုတွေကဇက်တိုက်ဖြစ်နေတယ်လို့ကြားသိရခြင်းတရားဥပဒေစိုးမိုးမှုအားနည်းနေခြင်းကလည်းလူခွေချုပ်ဖောက်ဖို့အားပေးနေတယ်လို့မျိုးဖြစ်နေခြင်းတို့ကြောင့်လူခွင့်ရင်းနဲ့ပတ်သက်လို့အကာအကွယ်ပေးနိုင်မှုအားနည်းတယ်လို့ဆိုရပါမယ်။ဒီမိုကရေစီခွင့်ရေးကိုအမျိုးချစ်တာတို့ငါတို့ဘာသာမှငါတို့ဘာသာတို့လူမျိုးလူနည်းစုတွေအပေါ်နားလည်မှုမပေးနိုင်တာတို့ငါတို့မှမရှိရင်တိုင်းပြည်ပျောက်သွားမယ်ဆိုတာတွေကအနောက်ရှက်ဖြစ်စေတယ်လို့2008ဖွဲ့စည်းပုံအခြေခံဥပဒေကတော့ဒီမိုကရေစီအဟံတာကောင်းကျိုးလို့ထင်မြင်ယူဆပါတယ်ခင်ဗျာဆိုပြီးသူကရေးပါတယ်။ဆိုတော့ဟိုသတင်းစာဆရာတူအနေနဲ့ဆရာဦးတရာသွေးရဲ့အမြင်လည်းကြားချင်ပါတယ်။ဆိုတော့ကျွန်တော်ဒီမိုကရေစီတိုးတက်ရေးမှာဘာတွေကအဓိကအဟံတာဖြစ်နေတာလဲ။လူလားစနစ်လားတချို့ကတော့ခု2008ကြောင်လို့လဲပြောတယ်တချို့ကကြာလဲဒီလိုဟိုအစွန်ရောက်တဲ့လူတွေရဲ့ဟိုလောက်ရတဲ့ကြောင်ဆိုပြီးထောက်ပြရတယ်လဲရှိတယ်ဆိုတော့ကျွန်တော်စီမှာဖြစ်နေတာကအဓိကအဟန့်ဒါလူလားစနစ်လား
အဓိကတော့ဗျာဟိုတစ်ခုလုံးလို့ပဲပြောရမှာပဲဒါကြောင့်ကျွန်တော်သဘောအစားပိုင်းမှာကျွန်တော်ပြောတဲ့အခါမှာကျွန်တော်တို့ရဲ့အခြေအနေရှုပ်ထွေးနေတယ်ဆိုတာကဒါကိုပြောတာဗျာဘာလို့ဆိုတော့ကျွန်တော်တို့ဒီစာအုပ်အသေးကြီးပေါ့နော်2008အခြေခံဥပဒေရလဲသူကဒီမိုကရေစီအခွင့်အရေးတော်တော်များပေးထားတယ်ဗျာတော့ပြန်ပြီးတော့ပိတ်ထားတဲ့အပိုင်းတော့ရှိတာပေါ့ကျွန်တော်တို့တော်တော်ပေးထားတယ်ပြီးအောင်ကျွန်တော်တို့အခုအုပ်ချုပ်နေတာဒီမိုကရေစီအစိုးရတကတစ်ချိန်လုံးကျွန်တော်တို့ဒီမိုကရေစီအတွက်အတိုက်အခံလုပ်ခဲ့တဲ့ကျွန်တော်တို့ဒါဒီမိုကရေစီခေါင်းဆောင်တော်သံသီကြီးကိုယ်ဦးစီးဦးဆောင်လုပ်နေတဲ့ကျွန်တော်တို့အစိုးရပေါ့နော်ဆိုတော့ဒီလိုအခြေအနေမျိုးမှာဒီခွင့်နဲ့ပတ်သက်လို့အခုလိုမေးခွန်းထုတ်ကြရရှိတာကဘာကြောင့်လဲဆိုတဲ့ခါကျွန်တော်စီခဲ့ခါကျွန်တော်အခုလုံးရှိတယ်ဘာဖြစ်လို့လဲဆိုတော့လူကလည်းတက်တနာကျွန်တော်တို့ဒီကျွန်တော်တို့ဒီဆုံးဆုံးမှုတွေလူတွေရဲ့မေတ္တာမှုတွေလူခွင့်ရေးဆိုင်ရာမေတ္တာမှုတွေနဲ့ပတ်သက်ပြီးတော့ဟလာဟိုအမကံပြီးရက်ဒီရမယ်ကျွန်တော်တို့ဒီဟိုကျွန်တော်တို့တရားရုံးတော်ဟာမျိုးလားလူအဟောင်းနေနဲ့ဖွဲ့စည်းထားတာဆိုတော့သူတို့ကအစ်စ်နဲ့ထားစားမှုတွေရှိတဲ့ခါကျတော့ကျွန်တော်တို့အခွင့်အရေးဘက်ကနေမရနိုင်ဘူးဘူရီတို့အာနာတို့ဘက်ကလည်းသူတို့ကရက်ဒီနေတယ်ဒီလိုအောက်ဦးတွေဒီလိုအခြေခံအောက်ဦးတွေကလည်းကျွန်တော်တို့ဒီဟိုပေါ်တော့လူအဟောင်းတွေဖိနှိပ်ထားတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီလူတွေရဲ့အခွင့်အရေးတွေဘက်ကနေပြောမရက်ဒီနိုင်ဘူးအခွင့်အရေးပေါ်မှာစံချိန်စံညိုတစ်ခုဒေတာဒီမိုကရေစီစံချိန်စံညိုနဲ့ညီရက်ဒီနိုင်တာမျိုးမရှိတာလေဒါတာဝကတစ်ခုပေါ့နော်ဆိုတော့နောက်ပြဿနာတစ်ခုကကျွန်တော်စိုးရိမ်ပြီးတဲ့အမှန်တန်စိုးရိမ်ပြီးတဲ့ချက်တစ်ခုကပါလဲဆိုတော့ဒီဟိုဟိုဒီမိုကရေစီကိုအချိန်မရွေးကျွန်တော်တို့ဟိုဆွဲထားလိုက်နိုင်တဲ့အယူဆတစ်ခုကအချိန်တစ်ချိန်မှာသူအပြန်အားကောင်းအောင်ဒုစားလာအဲ့ဒါပါလဲဆိုတော့အမျိုးသားအရေးပဲဒီတိုင်းပြည်ရဲ့ဒီဒီလွတ်လပ်ရေးဟလာအမျိုးသားအချိုးစည်းဝါးစီဒီမိုကရေစီတက်ဖို့အရေးကြီးတယ်ဆိုတော့အယူဆချက်ကတစ်ခါတစ်ခါမပြန်ကောင်းထောက်ပါလဲကျွန်တော်အထူးသဖြင့်အခုလိုမျိုးရခိုင်ကိစ္စလိုမျိုးနိုင်ငံတကာနဲ့ဖြစ်တဲ့ချိန်မျိုးမှာဒီမိုကရေစီကဒုတိယလာတန်းကြီးရဲ့လွတ်လပ်ရေးအထောက်အအားနာပထမဆိုတဲ့ idea ကိုပြန်ပြီးထိုးတင်လာ။ဒါကကျွန်တော်တို့အားလုံးကိုဒီမိုကရေစီကိုအမြန်ချင်းချောင်းနဲ့ချင်းချောင်းမှုတည့်ရရှိနေတယ်။ဆိုတော့ပြောမယ်ဆိုလို့ရှိလို့ရှိလို့ရှိရင်ကျွန်တော်တို့လူခွင့်ရတဲ့ပတ်သက်လို့ကစိတ်မအေးရသေးဘူး။အာမခံချက်မရှိသေးဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့စနစ်ကြတဲ့အာမခံချက်မပေးနိုင်ဘူးလို့လူတွေကလည်းကျွန်တော်တို့ဆော့ပြီးဆိုဒီမိုကရေစီလူအခွင့်အရေးတွေစံချိန်စံညွှန်းနဲ့ညီတဲ့အခွင့်အရေးတွေကို ရမှဖြစ်မယ်လို့ခံယူတဲ့လူတွေကတကယ်နေရာတွေမှာမရှိဘူး။တရားစီရင်အုပ်ချုပ်ရေးဟလာကျွန်တော်တို့ဥပဒေပြည်ရေးတွေမှာခိုက်ဒုံလုံးတော့မရှိတဲ့အတွက်ကြောင့်မလို့ကျွန်တော်တို့လူရောစနစ်ကိုအာမကောင်းတဲ့အတွက်ကြောင့်မလို့အချိန်ကြီးကျွန်တော်တို့နောက်ကိုပြန်ရောက်သွားနိုင်တယ်။ချိန်ကြောင့်မူရှိရဆိုတာကျွန်တော်တို့မြင်နေရပါတယ်။
โอเคคุณทยาทวีสุนเนี่ยเจซูว่าสรุปธรรมะเราတို့ဒီ Doctor Shin တယောက်က Facebook ကနေ message ပေးထားတာတခုလည်းတွေ့ပါတယ်ဆိုတော့ Docking AA မူရဲ့သူကတော့စနစ်တခုကိုချုပ်ကန်ထားတဲ့လူတွေကြောင့် Hunter ဖြစ်နေတာပါဆိုပြီးသူက message ပေးပါတယ်ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ email ပေးနဲ့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တယောက်လည်းရှိနေပါသေးတယ်ဦးလာထွန်းတကုံမျိုးတက်ခဲ့ပေးစာပါနန်းလောင်မဲ့ဖတ်ပြပေးပါဦးခင်ဗ
ျစနေစကဝိုင်းမှာကျွန်တော်လည်းဆွေးနွေးပြရစေလူအခွင့်အရေးနဲ့ဟာအခုနှစ်80ပြည့်ခဲ့ပြီးကျွန်တော်တို့မြန်မာနိုင်ငံမှာ1988ခုနှစ်ရှစ်လေလုံအရေးတော်ပုံကာလဒီဇင်ဘာလ10ရက်နေ့ဒီငိမ့်အဖွဲချုပ်မှာပထမဆုံးအကြိမ်ဖြစ်ကျင်းပခဲ့တာဟာလည်းအခုအနှစ်30ပြည့်ခဲ့ပါပြီ။ပြန်ကြည့်ရင်မြန်မာနိုင်ငံလူအခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂမှတရားဝင်စုံစမ်းအရေးယူကိန်းရေးပနာမစုံစမ်းရေးပြုလုပ်ဖို့မစ်ဆာရာကိုအိုကာတာလာရောက်ခဲ့တဲ့1992ခုနှစ်ကနေအခုဆိုရင်နှစ်ပေါင်း28နှစ်တိုင်ခဲ့ပါပြီ။1992ခုနှစ်ကစလို့28နှစ်ကြာအထူးကိုယ်စားလှယ်ပေါင်း5ယောက်ကလူအခွင့်အရေးကော်မရှင်တွေနဲ့အထွေထွေညီလာခံကိုတင်ပြအစီရင်ခံစာတွေဟာစာမျက်နှာထောင်နဲ့ချီအောင်ရှိနေတာပါဒီကနေ့နောက်ဆုံးအခြေအနေကတော့အားလုံးသိတဲ့အတိုင်းမြန်မာထိတ်တန့်စစ်ကောင်းဆောင်တွေကိုလူသားအပေါ်ကျူးလွန်တဲ့ဆွဲချက်တွေနဲ့နိုင်ငံတကာရာဇဝတ်တရားရုံးတင်တရားစွဲဖို့ပြောဆိုလုပ်ကိုင်နေတာတွေထွက်ပေါ်လာတဲ့အထိဖြစ်လာနေတာပါအထင်ရှားဆုံးက1980ဂျနီဗာပြတ်တမ်းချက်ဖြစ်တဲ့အယက်သားတွေအပေါ်အတုံးမပြူရလို့ပိတ်ပင်ထားတဲ့မီလောင်ပုံမီဆုံဖြူပုံတွေတုံးပြီးငြိမ်းချမ်းစွာသပိတ်စကန်ဖွင့်ဆန္ဒပြတဲ့တန်ဃာတော်တွေကိုပြစ်ခတ်နေနေမှုကြောင့်တန်ဃာတော်တရားကျော်မီဆုံဓာတ်လောင်ကျွမ်းမှုပြင်းထန်စွာခံစားရတဲ့လက်ပရောင်းတော်ဂျေနီစီမံကိန်းအရေးအခင်းမှာနောက်ဆုံးကတော့အရင်စစ်အမြင့်မြေကဆိုတဲ့အတိုင်းစစ်အာဏာရှင်စနစ်ဆိုးနဲ့စစ်အာဏာရှင်တွေပါပဲတရားဥပဒေမှာတော့ပြစ်မှုမြောက်ဥပဒေအရတာဝန်ရှိမှုမှာပြုလုပ်မှုနဲ့ပြက်ကွက်မှုနှမျိုးစလုံးဟာရဇဝတ်ပြစ်ဒဏ်ထိုက်တဲ့ဥပဒေအခြေခံသဘောရှိတာမို့စစ်ဖက်ရောအရက်ဖက်ပါဥပဒေအရတာဝန်ရှိလာမှာဖြစ်ပါကြောင်းပြောချင်တာပါပဲဗျာ
။ဟုတ်ကဲ့ဒါကတော့ဦးလာထွန်းတကုံမျိုးသက်ကပေးစာပါ။ဆိုတော့သူ့စာထဲမှာစင်နာရှင်မွေစိုးကအဓိကတရားခံလို့ဆိုရင်လည်းဟိုသူထောက်ပြတာတခုကစိတ်ဝင်စားချက်ကောင်းပါလေ။တချင်းချင်းမှဒီအရက်သားစိုးအနေနဲ့လည်းပဲတာဝန်ခံရဆရာကြီးရှိလာနိုင်တယ်ဆိုတာကိုသူထောက်ပြပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးတိန်တန်းဝေးကျွန်တော်ဒီဖြစ်စမြဒီစစ်တပ်နဲ့ဖွဲ့စည်းပုံပုံကိုပဲကျွန်တော်တို့ပုံချနေလို့ဖြစ်နိုင်မှာမလားဘာဖြစ်လို့လဲဆိုတော့အခုကိုပဲဒီအရသာအစိုးရနဲ့ဒီအစိုးရဦးဆောင်နေတဲ့ဟိုဒေါ်ဆတ်စုကြည်ပေါ်မှာနိုင်ငံတကာရဲ့သဘောထားအမြင်တွေကလည်းတိတ်ကောင်းလာတာမဟုတ်ဘူးဆိုတော့အားလုံးလည်းသိပါတယ်ဆိုတော့ဒါကိုအစိုးရအနေနဲ့ဘလို့ရင်ဆိုင်ဖြစ်ရှင်းနိုင်တဲ့နည်းလမ်းတွေများရှိလဲဆောင်းပြနေအောင
်ဟုတ်ကဲ့ဗျာဟိုကြီးပုံရတော့ကျွန်တော်ဒီကိုတရားသေးကိုတော့ကုလားကျွန်တော်တကုလားကျွန်တော်သဘောတူပါမှာပါဟိုစစ်အာဏာရှင်စနစ်ကောလူတွေရောပေါ့နော်ဒါကလူတွေရောကြောင့်ဖြစ်တယ်အဲ့တော့ရတစုကတော့သူဝက်သူအစုရဖြစ်တဲ့အခါကျတော့တာဝန်ခံနေရတာပေါ့ဒါပေမဲ့ကျွန်တော်တို့ဒီမှာဖြစ်ပေါ်နေတဲ့ထူးခြားတဲ့အခြေအနေတွေရကြတော့ခုနလိုဒီလေးတို့တာဝန်ကြီးတို့တန်ဆာကြီးတို့ဆိုရတစုကမတုံ့နိုင်မဖြစ်နိုင်တဲ့အခြေအနေတွေရှိတဲ့အခါကျတော့အကုန်လုံးကိုလည်းပဲတို့ကျွန်တော်နိုင်နိုင်နေနေကိုပြန်နိုင်နေနေထားတော့မရှိဘူးတို့ရတယ်သူကရွေးချယ်တင်ယောက်ခံထားတဲ့အစိုးရဖြစ်တဲ့အတွက်ကြောင့်မို့လို့အင်တာလိုက်တော့တာဝန်ရှိတာပေါ့ဗျာခုနပြောခဲ့တဲ့ကိုတရားသေးကြိုးတူတယ်မကောင်းရှိပွဲစည်းပုံချေအောင်ကြီးရတော့ဒီကျွန်တော်တို့ဒီလူခွန်ရင်းတဲ့ဒီမုန်းကြီးအတွက်တကယ်ကိုစုညောင်းခလုတ်ကတဲ့အကြီးပါပဲဒါကြီးကိုမဖယ်ရှားနိုင်ကြကျွန်တော်တို့လုံလောက်တဲ့ယာနှုံးကြီးတော့ကျွန်တော်တို့ဒီလိုကြီးကလူခွန်ရင်းမရနိုင်ဘူးအဲ့ဒီလိုပဲအခုအစိုးရတက်တဲ့ကကျွန်တော်တို့ဒီရည်ရည်လောက်ရှိတဲ့ထွေထွေအုပ်ချုပ်ရေးဌာနတို့အရေးကြီးတဲ့ဌာနဆိုင်ရာတွေပေါ့ဗျာအသီးသီးတွေမှာငိုတွေကငိုတပြင်းစမှန်တပ်သားတွေတချို့တလန်နောက်ဆန်တဲ့လူတွေရှိကြတာနော်အဲ့ဒီလူတွေရဲ့နှလုံးသားထဲမှာဟိုမလွဲမဆောင်သားလို့ဒီအစိုးရသူလုပ်နေရတယ်သူတို့သစ္စာခံတာအရင်ဆက်ရတဲ့ကျင်းစနစ်ကိုသစ္စာခံနေကြတာအဲ့ဒါအပြင်ခုတတယောက်ပြီးတယောက်ထပ်ခံနေရတာလည်းပဲဟိုတိတ်မကင်းရမကင်းကြောင်းနေပြီးဖြစ်တော့ကျွန်တော်ရင်းလေးစရာဖြစ်တာပေါ့ဗျာအဲ့တော့လူပုဂ္ဂိုလ်ရလည်းပဲတချို့ကိစ္စရတည်းကကျွန်တော်မယုံတင်တာဖြစ်တယ်ဗျာအစိုးရကိုအကြည့်ညွှတ်သွားအောင်အပီပြည့်စေအောင်တမင်လုပ်နေသလားလို့ယူဆရတယ်အဲ့တော့ခမမီးရမျိုးကိုချုပ်လို့လို့ဆိုရင်စနစ်ကောလူကောမကောင်းဘူးเนาะအဲ့ဒီမှာအရသာစုဝနေတဲ့ကြတော့ဒါကိုကျော်တော်နိုင်စုံမရှိသေးဘူးလုပ်မယ်ဆိုရင်တော့သမရကကျော်တော်နိုင်တဲ့အာဏာတွေဟောဒီမှာကျောင်းကပေးထားတယ်ရေပုံကရှိတော့ဗျာပုံမှန်58ရသမရဟာအထွတ်ထိပ်ပုဂ္ဂိုလ်ဖြစ်တယ်เนาะပုဂ္ဂိုလ်ဖြစ်တယ်တရားကို90ကကြီးအရာကျွန်တော်တို့နိုင်ငံတော်သမ္မတဟာစက်အားလုံးရဲ့အကြီးအကဲဖြစ်တော့သူလုံနိုင်တဲ့အခွင့်အာဏာတွေသုံးနိုင်တာတွေရှိနေရပုံမှန်200နှစ်တူပါလို့ပုံကအစ်စ်ဖွဲ့ပြီးပါလို့ဒါတွေကလည်းပဲအနိုင်ငံကြီးပြဿနာပဲဘလောက်သူတည်ဝင်ရှိတယ်တစ်ဖက်ကဘလောက်ကြီးလက်ခံမလဲဆိုတော့နိုင်ငံကြီးကချိန်ကြီးရတယ်ရှိတဲ့အခါကျတော့ဥပဒေသဘောအရတော့ဒီအစိုးရဟာအခုက သူကအတင်းနဲ့ထင်သနက်နဲ့တည့်တက်လာတာမဟုတ်ဘဲနဲ့လူလူကမင်းနဲ့ရွေးကောက်ပင်ယောက်ထားတာဖြစ်ပြီးတော့တွေ့ဝိုက်ပြီးတော့ဟိုတာဝန်ရှိနေရတဲ့အနေအထားမျိုးဖြစ်တယ်လို့ကျွန်တော်ပြောပါမှာ
။ဟုတ်ကဲ့ဆောင်းသင်္ဆန်းဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်ဒီအချုပ်အနေနဲ့ကျွန်တော်မမေစပယ်ယူရဲဟိုဆွေးနွေးချက်ကိုလည်းကြားချင်ပါတယ်။လက်တော့တစ်ခုရှိတာကျွန်တော်ဖွဲ့စည်းပုံပြင်ဖို့ဆိုတာလည်းပဲဟိုဟိုတော်တော်နဲ့ဖြေအောင်မှာမဟုတ်သေးပါဘူး။နောက်တစ်ခုကဒီလူခွေချုပ်ပေါင်းမှုတွေနဲ့ဆက်နွယ်နေတဲ့ဒီငင်းငင်းကိစ္စလည်းချက်ချင်းလည်းအကောင့်ထဲပေါ်အောင်မဲ့အခြေအနေမှာမရှိပါဘူး။ဆိုတော့ဒီလိုအခြေအနေမှာလူခွေအခြေအနေတွေတိုးတက်အောင်လှုပ်တင်တာလုံနိုင်တာတွေဘာတွေများရှိမယ်လို့မမေစပယ်ယူလို့မြင်လဲခင်ဗျ။
ဟုတ်ကဲ့ဒီကမ်းမှာလို Facebook စီကဥတွေပြင်လာတော့နေသားရေးဖြစ်စဉ်တို့လို့ပေါ့အရန်ခက်ခဲရှုပ်ထွေးပြီးတော့ဟိုထိဖို့ကင်ဖို့ခက်တဲ့အရာတွေကိုမလုပ်နိုင်တာကိုကျမတို့ကဟိုထားပါတော့ပေါ့နော်။ဒီနိုင်ငံဘင်းမှာနေထိုင်တဲ့နိုင်ငံသားအဖြစ်အတိမတ်ပြုမခံရတဲ့သူတွေကိုမပြောပါနဲ့အောင်။နိုင်ငံသားတွေဖြစ်တဲ့တိုင်းရင်းသားတွေနိုင်ငံသားအခွင့်အရေးအပြည့်အဝမရနေရဘူးဟိုတော့မှကျမတို့ဒီဒီသူကရွေးကောက်တင်တာထားတယ်ဒီသူအစိုးရကလုံမပေးနိုင်တာမျိုးကြတော့တော်တော်လေးဟိုလုံဆိုးတဲ့ကြီးတန်တယ်ကိုကျမတို့ကမြင်နေပေါ့ဥပမာပြောရမယ်ဆိုရင်ဒီစစ်ပေးဆောင်ဒုက္ခတွေရဲ့အခြေခံကြတဲ့စာဝတ်နေရေးဆိုတာဒါဆိုကြည့်လို့ဒီကဥလည်းလည်းပြင်းပြမလို့ဘူးငိမ့်တိုင်းဖြစ်စဉ်ဟိုသူ့ဟာသူရှေ့တိုးတိုးနောက်ဆုတ်ဆုတ်ဥပမာလည်းပြောရမယ်ဆိုရင်ဒီစစ်တောင်ဖြစ်တဲ့ပရိပခတွေကြောင့်ပေါ့နော်ဟိုဂျားရရနေနေစာပြင်ဖြစ်ရတဲ့ဒုက္ခတွေအပြစ်နဲ့ပြည်သူတွေရဲ့အခြေခံစာဝတ်နေရေးကိုတောင်မှအစိုးရအနေနဲ့လုံလောက်အောင်မဖြေရှင်းပေးနိုင်တာတွေပြီးတော့အဲ့ဒီလိုဒုက္ခတွေကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ဖို့အတွက်ကိုဒီစစ်တပ်ကနေပြီးပိတ်ပင်တားဆီးထားတာတွေကိုလည်းသူတို့ကကြော်လွန်ပြီးတော့မလုပ်ပေးနိုင်တာတွေကြတော့အယုတ်ဆိုးအကြီးတန်းတော့နေပေါ့နော
်ပါဝင်ဆွေးနွေးပြီးတဲ့မမေစပယ်ဖြူဦးသိန်းတန်းဦးတီယာသွေးကိုရင်ပါဝင်ဆွေးနွေးတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့သောတာရှင်များလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်းလင်ဦးစီစဉ်တင်ဆက်တဲ့ VOA ရဲ့စနေနေ့ညတိုင်းရိုက်လေလိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာဒီကနေ့ညနေပိုင်း6နာရီခွဲကနေ9နာရီအထိထုတ်လွှင့်သွားမယ် VOA အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19.25တို့မှာဖမ်းယူနားဆင်နေပါတယ်ခုတော့ဂျန်စီနေတဲ့အချိန်တော်တွင်သတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပြောင်းဗျာ
တင်တဲ့နိုင်ငံမှာဖြစ်ပေါ်နေတဲ့အစိုးရစန့်ကျင်ဆန္ဒပြပွဲတွေမှာစိမဲ့ကမ်းမဲ့ဖြစ်ပေါ်နေတာကြောင့်တဟားလုံးဝလက်ခံနိုင်ရမရှိဘူးလို့ပြောဆိုနေကြတဲ့ကြားကပဲအခြေအနေတွေကိုထိန်းချုပ်လိုက်နိုင်ပြီဖြစ်ကြောင်းပြင်သစ်ပြည်ထောင်စုဝန်ကြီးခရစ္စတိုဖာကတ်စတနဲကစနေနေ့မှာပြောကြားလိုက်ပါတယ်။ပါရီမြို့ကအထင်ကရရှောင်းဇလီစေလမ်းမကြီးပေါ်မှာရောင်ပြန်အဝါရောင်အပေါ်အင်ဂျီဝတ်ဆင်ပြီးချစ်တဲ့ဆန္ဒပြနေသူတွေကိုတန်ကြက်ကကားရဲ့အကူအညီနဲ့ရဲတပ်ဖွဲ့ဝင်တွေကမျက်ရည်ပုံနေနဲ့ပြစ်ခတ်ခဲ့ပါတယ်။ပြင်သစ်နိုင်ငံအတွင်းလူနေမှုစရိတ်တွေမြင့်တက်လာနေတဲ့အပေါ်ချစ်တဲ့ဆန္ဒပြနေကြတာဖြစ်ပါလေ။အင်ပြူရာဝန်ထမ်းအရာရှိချုပ်ဂျွန်ကယ်လီဒီနှစ်ကောင်မှာယာရုကနှုတ်ထွက်မဲ့အကြောင်းသမရထရန်ကစနေနေ့မှာပြောကြားလိုက်ပါတယ်။2018ခုနှစ်ဇူလိုင်လကတည်းကစပြီးအင်ပြူရာဝန်ထမ်းအရာရှိချုပ်တာဝန်ယူခဲ့တဲ့ကယ်လီရဲ့နေရာမှာဘယ်သူ့ကိုအစားထုတ်မယ်ဆိုတာကိုတော့သမရထရန်ကချက်ချင်းပြောဆိုခြင်းမရှိသေးပါဘူး။ဒါပေမဲ့နောက်ထပ်တရက်နှစ်ရက်အတွင်းအစားထုတ်မဲ့သူကိုကြေညာမဲ့အကြောင်းသမရထရန်ကပြောပါတယ်။နိုင်ငံအသီးသီးကစီအင်အားတွေဖြတ်သိမ်းခြင်းဟာကမ္ဘာညဉ့်ညံ့ရေးအတွက်အဓိကတော့ချက်ဖြစ်တယ်လို့ဝေးရောက်တိဘက်ဘာသာရေးခေါင်းဆောင်ဖုန်တော်ကြီးဒလိုင်းလာမာကစနေနေ့မှာပြောကြားလိုက်ပါတယ်။စီအင်အားတွေဖြတ်သိမ်းနေဆိုတဲ့နေရာမှာလည်းနှစ်ဆင့်ရှိကြောင်းနဲ့အဲ့ဒါတွေကတော့စိတ်အတွင်းပိုင်းနဲ့အပြင်ပိုင်းဆိုင်ရာဆက်လက်နေပစ္စည်းတွေဖြတ်သိမ်းခြင်းဖြစ်ကြောင်းပြောပါတယ်။အိန္ဒိယနိုင်ငံနယူးဒယ်လီမြို့မှာကျင်းပတဲ့ကိုကျင်တရားနဲ့ပြောရှင်မှုဆိုတဲ့ခေါင်းစဉ်အခမ်းအနားမှာဖုန်တော်ကြီးဒလိုင်းလာမာကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပြီးအဲ့ဒီခန္ဓာကိုအိန္ဒိယလက်အောက်ခံဂျမုနဲ့ကက်ရှမီးယားပြည်နယ်အုပ်ချုပ်ရေးမှုဟောင်းလဲတက်ရောက်ခဲ့ပါတယ်။တိဘက်ဒေသကိုလွတ်လပ်ရေးပေးပါလို့သူ့အနေနဲ့တောင်းဆိုခြင်းမဟုတ်ဘဲတိဘက်ယဉ်ကျေးမှုကိုအထိမပြုပြီးကိုယ်ပိုင်အုပ်ချုပ်ခွင့်ပေးဖို့တောင်းဆိုနေခြင်းဖြစ်ကြောင်းလဲဖုန်တော်ကြီးဒလိုင်းလာမာကပြောကြားပါတယ်။ဒီကနေ့ဟာအပြည်ပြည်ဆိုင်ရာအာဂတိလိုက်စားမှုတိုက်ဖျက်ရေးနေ့ဖြစ်ပါတယ်။အာဂတိလိုက်စားမှုကြောင့်ကမ္ဘာစီးပွားရေးကိုနှစ်စဉ်ဒေါ်လာတန်ပေါင်း 2.6 ထရီလီယံနှစ်နာရတဲ့အကြောင်းကုလသမဂ္ဂကထုတ်ပြန်ထားပါတယ်ဒေါ်လာတန်ပေါင်း 2.6 ထရီလီယံဆိုတဲ့ပမာဏကကမ္ဘာအသက်တင်ကုန်ထုတ်လုပ်မှုရဲ့900ခိုင်နှုန်းတက်ကျော်လွန်ပါတယ်အာဂရီလိုက်စားမှုဟာအတိုင်းဝန်းအလုံးရဲ့လူမှုစီးပွားဖွံ့ဖြိုးတိုးတက်မှုတွေကိုဆွတ်ယုတ်စေတဲ့ပြင်းထန်တဲ့ရာဇဝတ်မရောက်တဲ့အကြောင်းကုလသမဂ္ဂကပြောဆိုထားပါတယ်ခင
်ဗျကျေးဇူးပါခင်ဗျာတရင်ချင်းညုတ်ကိုကုဇော်ဝင်းလိုင်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမအီတန့်စင်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုလိုင်းလမီတာ30 40 48နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ခဲ့တာပါ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ ဒရရှိမြန်နဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောက်စိတ်ပါရှင်လန်းချမ်းမြေပြီးကြော်ရှင်ပွေရနေ့တနေ့ဖြစ်ကြပါစေ။ကျွန်တော်ညောင်ဝင်းအောင်ပ
ါ This program has come to you from the Voice of America, Washington.